Welcome to the Voice of America in Burmese.
ချစ်တော်သောတော်တော်ရှင်တွေမင်္ဂလာရှိတယ်မနေ့ခင်ဖြစ်ပါသည်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်လ31ရက်စနေမနေ့ခင်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းထုတ်လွှင့်နေတာပါမနေ့6နာရီကနေ9နာရီထိတိုက်ရိုက်တင်ဆက်မဲ့အခု VOA မနေ့ခင်အစီအစဉ်ကိုကျွန်တော်ငင်းညာရေးကအစီအစဉ်ဘူးဖြစ်တာဝန်ယူသွားမှာပါဗျာ
ကတိပြုထားတဲ့အတိုင်းယူကရိန်းကိုလက်နက်တွေပေးပို့ကြဖို့ EU ကာကွယ်ရေးဝန်ကြီးတွေကပန်ကြားလိုက်ပါတယ်။တရုတ်ချင်းချောက်မှုကိုရင်ဆိုင်ဖို့ဂျပန်ကာကွယ်ရေးအသုံးစည်းကိုအစမတန်တိုးမြှင့်လိုက်ပါတယ်။ရှိခ်ဟာစီနာလက်ထက်ပျောက်ဆုံးသွားခဲ့သူတွေကိစ္စစုံစမ်းဖော်ထုတ်ဖို့ဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရကပြောပါတယ
်။အခုလိုနောက်ဆုံးရသတင်းတွေအပြင်စကိုင်းနဲ့မန္တလေးတိုင်းတွေဘက်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေအကြောင်းသတင်းပေးပို့ချက်စစ်ကောင်စီအခွန်ကောက်ခံမဲ့ကိစ္စဆက်မှုဆောင်လုပ်သားတွေစိုးရိမ်နေတဲ့အကြောင်းဒါ့အပြင်ကမ္ဘာသတင်းမီဒီယာတွေကမြန်မာအကြောင်းနောက်ပိုင်းအပိုင်းဆိုင်ကဏ္ဍတွေထဲမှာလည်းမျိုးသမီးကဏ္ဍသုတဆုံတဲ့အမေရိကန်တခွင်အစီအစဉ်တွေနဲ့တူမျိုးဗီဇပြောင်းလဲမှုမြန်တဲ့မြောက်ကျောက်ယောဂအကြောင်းကိုလည်းသိပ္ပံနဲ့ဤပညာကဏ္ဍမှာတင်ပြထားပါတယ်အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါဦးခင်ဗျာ
ဂါဇာကမ်းမြောင်ဒေသတောင်ပိုင်းကရာဖာဆင်းရုံအတွက်စားနပ်ရိက္ခာနဲ့လောင်စာဆီပို့ပေးတဲ့ရင်တန်းရဲ့ထိတ်ဆုံးကဂါဟာအစ္စရေးလေကြောင်းတိုက်ခိုက်မှုခံရပြီးပေါ်လက်စတိုင်းလေးဦးသေဆုံးတယ်လို့အမေရိကန်ခြေဆိုင်ဒုက္ခသည်အကူအညီပေးရေးအဖွဲ့အရီနာကတောက်ကြနေမှာပြောပါတယ်။သူတို့ဖွဲ့နဲ့လက်တွဲဆောင်ရတဲ့ Move One ကုမ္ပဏီရဲ့ဒီရင်တန်းဟာပို့ဆောင်ရေးဆရာစုပေါင်းဆောင်ရွက်မှုအစီအစဉ်နဲ့လှုပ်ဆောင်နေတာဖြစ်ပြီးလက်နက်မပါတဲ့လုံခြုံရေးအဖွဲ့တွေလိုက်ပါဆောင်ချောက်ခွင့်ပေးထားတာပါ။ဒီရင်တန်းဟာဂါဇာကိုဝင်ဖို့ကရမ်ရှလမ်နေဆက်ခိတ်ကဖြတ်ခွင့်ရခဲ့ပြီးမကြခင်မှာပဲတိုက်ခိုက်ခံရတာပါ။တည်ဆုံကြတဲ့ပါလက်စတိုင်း၄ဦးဟာအရင်ကလည်းဒီကုမ္ပဏီကပို့ဆောင်မှုတွေအတွက်လိုက်ပါဆောင်ရွက်ပေးသူတွေဖြစ်ပါတယ်။အစ္စရေးအာဏာပိုင်တွေကတည်တည်ချာချာမစစ်ဆေးပဲတိုက်ခိုက်တာလို့ပြောပါတယ်။အခုဂါဇာကိုတင်ပို့မဲ့လမ်းကြောင်းအတွက်အစ္စရေးကာကွယ်ဌာနနဲ့ဆက်သွယ်ဆောင်ရွက်ခဲ့တာဖြစ်ပြီးဒီဌာနကတော့အခုရင်တန်းရဲ့ထိတ်ဆုံကားကိုလက်နက်ကင်စစ်သေးကြော်တွေကထိန်းချုပ်ထားတာကြောင့်ပစ်ခတ်ခဲ့တာလို့ပြောပါတယ်။ရုရှားကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းကိုလက်နက်တွေပေးမယ်လို့ကတိပေးထားတဲ့အတိုင်းပို့ပေးချဖို့ယူကရိန်းရဲ့မဟာမိတ်နိုင်ငံတွေကို EU ဥရောပသမ္မတကာကွယ်ရေးဝန်ကြီးတွေကတောက်ကြနဲ့ဘရပ်ဆဲလ်မှာပြုလုပ်တဲ့အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်။ဒီအစည်းအဝေးကိုတက်ရောက်လာတဲ့ယူကရိန်းနိုင်ငံခြားရေးဝန်ကြီးနီမီထရိုကူဘဲလာကလည်းယူကရိန်းတပ်တွေနဲ့ရုရှားပိုင်းနဲ့ထက်ကပြစ်မှတ်တွေကိုပြစ်ခတ်ခွင့်တားမြစ်ထားတာကိုရုပ်သိမ်းပေးဖို့ဗြိတိန်နဲ့အမေရိကန်ကိုပန်ကြားပါတယ်။အက်စတိုးနီးယားကာကွယ်ရေးဝန်ကြီးကတော့ယူကရိန်းကရုရှားပိုင်နဲ့ cash data နဲ့ထိုးပေါက်တိုက်ခိုက်နေတာဟာလမ်းကြောင်းမှန်ဖြစ်ကြောင်းဒါပေမဲ့ယူကရိန်းဟာလက်တဖက်ထင်းနဲ့တိုက်နေရတယ်လို့ဖြစ်နေရတဲ့အတွက်ပိုးပြီးကောင်းတဲ့လက်နက်စနစ်တွေလိုနေသေးတာကြောင့်ယူကရိန်းကိုပေးမယ်လို့ကတိပေးထားတဲ့လက်နက်တွေပို့ပေးဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။နယ်သာလန်ကာဝေးဝန်ကြီးကတော့ယူကရိန်းကို Patriot missile တွေပေးမယ်လို့သူကတိပေးထားတာကိုပို့ပေးဖို့နှီးလာပြီလို့ပြောပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးရဲ့တောင်းဆိုမှုတွေ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲ Joseph Borrell ကပါယူကရိန်းကိုလက်နက်39နဲ့ပတ်သက်ပြီးကန့်သတ်ချက်တွေဖယ်ရှားပေးဖို့ American နဲ့ Britain ကိုပန်ကြားပါတယ်။ November American သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့သမ္မတလောင်းတွေနဲ့ဒုသမ္မတလောင်းတွေအတွက်လုံခြုံရေးဆိုင်ရာအထူးတပ်ဖွဲ့ Secret Service ချထားပေးပြီးစစ်ဖက်ကပါပံ့ပိုးကူညီမှုပေးဖို့ပန်ကြားချက်ကိုကာကွယ်ဝင်ကြီး Lloyd Austin ကအတည်ပြုပေးလိုက်ပါပြီ။ပနဂန်စစ်ဌာနချုပ်ကရော Secret Service ကပါတပ်ပြင်းနေမှာတည်ကြအတည်ပြုချက်တွေထုတ်ပြန်ပေးခဲ့တာပါ။ပနဂန်ပြောခွင့်ရ Sabrina Singh ကတော့ဘလို့ပံ့ပိုးမှုပေးမယ်ဆိုတော့အသေးစိတ်ထုတ်မပြောပါဘူး။ဒါပေမဲ့ရွေးကောက်ပွဲကာလအတွင်းနေရာတော်များများမှာ Secret Service ကိုအကူအညီပေးရေးအစီအစဉ်တွေချမှတ်ဖို့နဲ့ပံ့ပိုးကူညီဖို့ American မြောက်ပိုင်းဒေသစစ်ဌာနချုပ်ကကာကွယ်ဝင်ကြီး Austin ကညွှန်ကြားခဲ့တယ်လို့ပြောပါတယ်။Secret Service ကပြောခွင့်ရကလည်းဇွန်လ23ရက်ပင်ဆယ်ဗေးနီးယားပြည်နယ်မဲဆွယ်ဝဖြစ်ရနောက်ပိုင်းသူတို့ရဲ့ဂျိုတင်ကာဝေးစီမံချက်တွေပိုးပြီးအားကောင်းမှုလုပ်ခဲ့တယ်လို့ပြောပါတယ်။အဲ့ဒီနေ့ကလူမှုစုဝေးပွဲမှာ Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကိုလုံခြံဖို့စ조사မှုဖြစ်ပွားပါတယ်။ယခုလိုဂျိုတင်ကာဝေးစီမံချက်ကိုအားဖြင့်ရမှာ2024သမ္မတရွေးကောက်ပွဲမဲဆွယ်ကာလတစ်လျှောက်လုံး American Secret Service ကိုကာဝေးဝန်ကြီးဌာနကထောက်ပံ့မှုပို့ဆောင်မှုနဲ့ဆက်သွင်းဆိုင်ရာအပေါ်ဝင်အားဖြင့်အကူအညီတွေပေးဖို့ဖြစ်ကြောင်းလည်းပြောခွင့်ရကပြောပါတယ
်။ယူ မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Eutelsat 70B Asia Bean Juru ဓမ္မဖို့ Thaicom 6 Juru Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
New American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဂျပန်နိုင်ငံအနောက်တောင်ဘက်ကကျွန်းတွေကိုတရုတ်ရဲ့တိုးလာတဲ့ချင်းချောက်မှုအန်ဒီတာစီကာဝေးတိုးမြင့်နိုင်ဖို့အတွက်လာမယ့်နှစ်ထဲကာဝေးရဲ့အသုံးစရိတ်ကို American Dollar 59 Billion နဲ့ညီမျှတဲ့ဂျပန်ယန်ဝင် 8.5 Trillion ချထားပေးဖို့အတွက်ကာဝေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။ဂျပန်မှာလူရေတိုးပွားမှုမရှိဘဲဖြစ်နေတဲ့အတွက်လုံခြုံရေးတာဝန်ယူမဲ့သူအရေးအတွက်ကြာဆင်းလာတာကိုအစားထိုးနိုင်ဖို့လူမပါပဲတုံးနိုင်မယ်အလိုလျောက်စနစ်နဲ့လက်နက်တွေ AI ငြိမ်းချမ်းမှုနည်းပညာတွေကိုတုံးဖို့ပါကာကွယ်ဝန်ကြီးဌာနကဦးစားပေးလုပ်နေတာဖြစ်ပါတယ်။၅နှစ်အတွင်းဂျပန်စီးအမြန်တိုးတက်အောင်တည်ဆောက်မယ်ရှင်ဝန်ကိန်းဟာ2029ထိတက်မှတ်ထားတဲ့အတွက်လာမယ့်2025မှာ၃နှစ်ထဲရောက်လာတော့မယ်ဒီစီမံကိန်းကိုအကောင့်ထည့်ဖော်ဖို့အတွက်ကာကွယ်ဝန်ကြီးဌာနကတောက်တာနေမှာပန်ကြားလိုက်တာဖြစ်ပါတယ်။ဒါအမေရိကန်နဲ့တရုတ်ပြည်ရင်စီးရဲ့အသုံးစရိတ်တက်တက်အများဆုံးတုံးမယ်နိုင်ငံဖြစ်လာပါပြီ။ဒီစီးရဲအသုံးစရိတ်တောင်းခံမှုကိုတောက်ချာနေကာကွယ်ဝန်ကြီးဌာနအစည်းအဝေးမှာအတည်ပြုခဲ့တာပါ။ဒါကိုဒီဇင်ဘာလမတိုင်ခင်ညှိနှိုင်းနိုင်မှုဗန်နိုင်ဝန်ကြီးဌာနကိုတင်သွင်းရအောင်မှာဖြစ်ပါတယ်။တရုတ်ရဲ့အနေနဲ့အပြင်ဒေတာရင်းပင်နေပင်ဒေတာတွေမှာတင်းမာမှုတွေတိုးလာနေခြင်းမှာဂျပန်ကကာကွယ်ရေးအမြန်တိုးမြင့်မှုအတွက်လှုပ်လာတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြည်ခဲ့တဲ့လကကျောင်းသားတွေဥဆောင်တဲ့လူမှုဆန္ဒပြမှုတွေအတွင်းဖြစ်ပေါ်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့ကြက်ဖြတ်အစိုးရပန်ချန်းမှုကြောင့်အချက်လက်စုံလင်အဖွဲ့တစ်ဖွဲ့ကိုဆင်းလွတ်မယ်လို့ကုလသမဂ္ဂလူ့ခွင့်ရုံးကတောက်ကြနေမှာပြောပါတယ်။အစိုးရလုပ်ငန်းအတွက် clearance ချစနစ်နဲ့လုပ်တာကိုမတင်နိုင်တဲ့ဆန္ဒပြဝဲတွေကနေလူသေးဆုံးတဲ့အထိကြမ်းဖက်မှုတွေဖြစ်ပေါ်တာပါ။ဒါ1987ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးကြိုးပမ်းချိန်ကစပြီးအသေးအဖက်အများဆုံးလူမှုအုံကြမှုဖြစ်ပါတယ်။လူပေါင်း1000ကျော်သေဆုံးရသလိုဝန်ကြီးချုပ်ရှိခ်ဟာစီနာကနှုတ်ထွက်ပြီးအိန္ဒိယနိုင်ငံကိုထွက်ပြေးတိမ်ချောင်ခဲ့ရတာပါ။လုံခြုံရေးတပ်သားတွေကဆန္ဒပြမှုတွေကိုချေမှုန်းနေကြမှာပဲ။ငင်းချင်းနိုဘယ်ဆုရှင်မဟာမက်ဂျူနစ်ဦးဆောင်တဲ့ဂျာဖြတ်အစိုးရတက်လာပြီးအကြမ်းဖက်မှုတွေငြိမ်းသက်သွားအောင်ကြိုးစားခဲ့တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ဆိုင်ရာရုံးပြောခွင့်ရရာဗီနာရှမ်တန်ဆန်နီကအခုဆက်လွတ်မဲ့အချက်လက်ရှာဖွေရေးအဖွဲ့ဟာလူ့ခွင့်ချိုးဖောက်မှုဆိုင်ရာအစီရင်ခံစာတွေကိုဆန်းစစ်ဖို့ဖြစ်ပေါ်ရတဲ့အကြောင်းရင်းတွေကိုစစ်ဆေးဖို့အပြင်တရားမျှတမှုနဲ့ရေရှည်ပြုပြင်ပြောင်းလဲအရှိတီတတ်မှုအတွက်လှုပ်ဆောင်တင်တာတွေကိုပါအကြံပြုချက်တွေထုတ်ပြန်ပေးသွားမှာဖြစ်ပြီးလာမယ့်သတင်းဖတ်တွေအတွက်မှာပဲဒီဖွဲ့ကိုဆစ်လွတ်ပေးမှာဖြစ်ကြောင်းပြောပါတယ်။ဂျပန်နိုင်ငံမှာတော့ဂျပန်တောင်ပိုင်းမှာကြာသပတေးနေ့ကမနက်ပိုင်းကအပြင်းရှန်ရှန်းမုန်တိုင်းကုန်းတွင်းပိုင်းကိုဝင်ရောက်လာခဲ့ပြီးချူချူကျွတ်မှာမုန်တိုင်းကြောင့်မိုးတီးထန်ပြီးရေကြီးရေရှမ်းမှုနဲ့အတူပြက်စက်မှုတွေမြို့တွေပြတ်တောက်ခဲ့ပါတယ်။တောက်ကြမနဲ့ပိုင်းထီကျူရှူးကျွန်းရဲ့အရှိန်မြောက်ကမ်းလွန်ဒေသမှာရှန်ရှန်းမုန်တိုင်းဆက်ရှိနေစေဖြစ်ပေမဲ့အားတော့နည်းနည်းပျော့လာနေပါပြီ။မုန်တိုင်းကြောင့်အတော်အလာပြတ်တောက်ကုန်ပြီးဂျပန်အနောက်ပိုင်းဒေသတလွှားမှာစီးပွားရေးလုပ်ငန်းတွေရပ်ဆိုင်းကုန်ပါတယ်။အနောက်တောင်ပိုင်းဒေသဘက်ကိုပြန်တမ်းမဲ့ရာနဲ့ချီတဲ့လေရင်ခီးစင်တွေဖြတ်သိမ်းရသလိုအမြန်ကြီးစံရထားဟာလည်းတိုကျိုနဲ့အိုဆာကာကြားပြည့်ဆွဲမှုရန်နာလိုက်ပါတယ်။တိုကျိုအနောက်ပိုင်းကကာကာဝါပြည်နယ်အတွင်းနေရာတော်များများမှာရေကြီးရေရှမ်းမှုတွေကျွမ်းဝပြီးလမ်းတွေပိတ်ထားပါတယ်။တီးချန်စွာရွာတဲ့မိုးကြောင့်လူရေထူထပ်တဲ့ကာနာကာဝါပြည်နယ်တဲကမြို့ကြီးတွေနဲ့အနားကရှီဇူအိုကာပြည်နယ်တဲကဒေသတွေမှာမြေပြိုမှုတွေသတိပေးချက်တွေကိုထုတ်ပြန်ထားပါတယ
်။စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ကင်မျိုးသက်ကကြီးညာပေးခဲ့တာပါဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးမိမိရဲ့သဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကတိုက်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါရစေ။အခုကစပြီးတော့သတင်းပေးပို့ချက်နဲ့ပတ်စံကဏ္ဍတွေကိုဇက်တိုက်တင်ဆက်သွားပါမယ်။အခုတော့စီးရဲသတင်းနဲ့စပါမယ်။စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်တာဇက်တိုက်ပြုလုပ်နေတယ်လို့ဒေသခံတွေကပြောပါရစေ။မန္တလေးတိုင်းထိုးချင်းမြို့နယ်တဲကကြေးရွာတွေမှာလည်းစစ်တပ်စခန်းတွေတိုက်ခိုက်ခဲ့တာရှိပြီးလေကြောင်းတိုက်ခိုက်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစော်မှုကျော်ကပြောပြပေးပါအောင်မြတ
်။စကိုင်းတိုင်းခင်ဦးမြို့နယ်တဲကကျေးရွာတွေကိုဩဂုတ်လ29ရက်နေ့ညပိုင်းနဲ့30ရက်နေ့မနက်ပိုင်းတွေမှာနှစ်ရက်ဆက်တိုင်းလေကြောင်းကနေတိုက်ခိုက်ခံခဲ့ရပြီးအရသားတွေထိခိုက်တာတွေရှိခဲ့ပါတယ်။ခင်ဦးမြို့နယ်တဲကကျေးရွာတွေဖြစ်တဲ့မဒောင်းကြီး၊ရွှေသာပင်၊ပ င်တင်စီပုဒ္ဓရာစတဲ့ကျေးရွာ900ထက်မနည်းဟာဩဂုတ်လ18ရက်နေ့ကနေ30ရက်နေ့အထိ73ရက်အတွင်းလေကြောင်းတိုက်ခိုက်မှု8ကြိမ်ပြုလုပ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ခင်ဦးမျိုးနယ်တဲ့လေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေတွေကိုစစ်ပေးဆောင်ကူညီပေးနေသူတဦးကအခုလိုပြောပါတယ်
။ပထမဆုံးကြားပြခံရတော့မရောင်းကြီးချွေတာပြီးရတော့ကအိုးကန်တေးနောက်တော့ကမုံလာပေါ့ဗျာ။ပြင်းနေသဘုတ်တရားပဲ။ပလက်စိန်ကအဲ့ဒီက2ကြိမ်ပေါ့ဗျာမနေရပါတော့။ဒီနေ့မနေ့ကအဲ့ဘယ်နဲ့၄နိုင်ခွဲလောက်လဲသဘုတ်တရားတစ်ကြိမ်ဆက်ပြည့်ပြီးတော့ပလက်စိန်နဲ့စောကြီးတို့ပဲတစ်ခါတစ်ကြိမ်ဆက်ပြည့်တယ်ဗျာ။အကုန်လုံးမောင်းသဘုတ်ရက်ကူက7ကြိမ်ပြည့်သွားတယ်။အစ်ဘောပြာမှာတကြိမ်ကြည့်ခံပါရဲ့ဘုရားလေးအိမ်သုံးလုံးပြတ်ပြူပါလေဗျာလူသမီးဒီရောပါရဲ့ဗန်းရ၄လောက်ပေါ့ဗျာ
စီပုတ်ဒရာကိုဩဂုတ်လ29ရက်ညပိုင်းကထတ်ဆင့်ပေါက်ကွဲတဲ့ဘုံသီးတွေနဲ့တိုက်ခိုက်ခံရတာဖြစ်ပြီးဩဂုတ်လ30ရက်နေ့မနေ့ပိုင်းမှာတော့ပေါက်900ဘုံနှလုံးနဲ့တိုက်ခိုက်ခံရတာလို့ကိုတိုင်တွေ့ကြုံခဲ့ရတဲ့စီပုတ်ဒရာကျေးရွာသားတွေကပြောပါတယ်ဒေကြောင်ကတိုက်ခိုက်ခံရချိန်မှာကျေးရွာတွေမှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကညောင်ဦးပိုင်းနဲ့မနဲ့အစောပိုင်းတွေမှာအများဆုံးဘုံကျဲတိုက်ခိုက်တာလည်းဖြစ်ပြီးနောက်ထပ်လေကြောင်တိုက်ခိုက်တာတွေရှိနိုင်တဲ့အတွေ့ကျေးရွာတာဝန်ရှိသူတွေကဘုံခိုခြင်းတွေမှာပြောင်းရွှေ့နေဖို့အသိပေးတာတွေလုပ်နေပါတယ်လေကြောင်တိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့တစုံတရာမရှိသေးပါဘူးမြင်းကြံခရိုင်အထူးစစ်စင်ရေးအနေနဲ့ရန်ကုန်မန္တလေးအမြန်လန်းနဲ့တမိုင်ခွဲဝေးတဲ့ကုတ်ကိုစည်းကျေးရွာဖုန်ကြီးကျောင်းမှာတက်ဆွဲနေတဲ့စစ်တပ်ကိုဩဂုတ်လ29ရက်နေ့ကကာကွယ်ရေးတပ်ဖွဲ့တွေဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲဖြစ်ပြီးညနေပိုင်းမှာစစ်တပ်ဘက်ကကုတ်ကိုစည်းကျေးရွာအပြင်တိုက်ပွဲဖြစ်တာမရှိတဲ့စူးရစ်ကုန်းကျေးရွာကိုလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။လေကြောင်းကတိုက်ခိုက်ခဲ့တဲ့အခြေအနေကိုနှထိုးကြီးမျိုးကန်တဦးကအခုလိုပြောပြပါတယ်။ဆောင်းနိုင
်ရွယ်လာပါဘူး။စူးရစ်ကုန်းနဲ့ကုတ်ကိုစည်းဟုတ်တော့ကုတ်ကိုကြီးရတာဖြစ်တယ်အတိုင်ဝက်ဖြစ်သွားပြီးတော့အစ်စ်ကိုခေါ်လာသူကလေကြောင်းနဲ့မလာဘူးလေမလာဘဲနဲ့ညနေ6နာရီမှလာပြစ်သွားတာလေ
ကုတ်ကိုစည်းကျေးရွာတိုက်ပွဲအတွင်းစစ်တပ်ဘက်ကတေဆုံးတာရှိခဲ့ပြီးဗိုလ်ကြီးအဆင့်တဦးနဲ့တပ်သားတဦးကိုဖမ်းဆီးရမိခဲ့ပြီးလက်နက်တွေလည်းသိမ်းဆီးရမိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ပါတယ်ကုတ်ကိုစည်းနဲ့စူးရစ်ကုန်းကျေးရွာတို့ဟာ9မိုင်ထက်မနည်းဝေးပြီးလေကြောင်းတိုက်ခိုက်ခံရတာကြောင့်စူရီကုန်းကျေးရွာကနေအိမ်တလုံးမိလောင်ပျက်စီးသွားပြီးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ကြရပါတယ်။ဩဂုတ်လ19ရက်နဲ့20ရက်တို့မှာနှထိုးကြီးမြို့နယ်တွေကလက်ဝဲမြင်းနီကွမ်းအောင်စတဲ့ကျေးရွာတွေမှာလည်းလေကြောင်းတိုက်ခိုက်ခံရပြီး2ဦးသေဆုံးက6ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိခဲ့တဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်ပြီးတိုက်ပွဲဖြစ်တာမရှိဘဲလေကြောင်းတိုက်ခိုက်ခံရတာလို့ဒေသခံတွေကပြောပါတယ်။
ပြည်တွင်းကသတင်းပေးပို့ထားချက်ကိုကိုစုံမှုကျော်တင်ပြခဲ့တာပါဗျာ။အခုလဲစက်မှုဇုံလုပ်သားတွေရဲ့စိုးရိမ်ချက်တွေပဲတစ်လက်ချီအောင်ပါ။စက်မှုဇုံတွေမှာရှိတဲ့စက်ရုံလုပ်သမားတွေရဲ့လစာငွေတွေကအခွန်ကောက်ယူမှုအတွက်စက်မှုဇုံစီမံခန့်ခွဲရေးကော်မတီတွေကတစ်ဆင့်စက်ရုံတွေကိုအစစ်အစစ်ညွှန်ကြားထားတယ်လို့ပြည်တွင်းကလုပ်သမားအဖွဲ့အစည်းတွေကပြောပါတယ်။လက်တလုံးမှာတော့စက်ရုံတရုံဂျင်းစီအလိုက်စင်းတွေကောက်ခံနေတယ်ဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြပါမယ်။
လာဆောင်ငွေကျပ်၄သိန်းကျော်တဲ့စက်မှုဇုံအလို့သမားတွေကိုအခွန်ကောက်ခံဖို့အတွက်စက်ရုံတာဝန်ရှိသူတွေကိုစစ်ကောင်စီဘက်ကဖိအားပေးလာကြောင်းပြည်တွင်းအလို့သမားအဖွဲ့အစည်းတွေက VOA ကိုပြောပါတယ်။ဝင်ငွေပမာဏနဲ့မိသားစုအချက်လက်အလိုက်စီစဉ်မှုတွေလှုပ်ဆောင်နေကြောင်းလှိုင်းသာယာစက်မှုဇုံအထည်ချုပ်စက်ရုံတစ်ခုရဲ့အခြေခံအလို့သမားတမကဝင်တဦးကခုလိုပြောပါတယ်။
လာတာရဲ့၄သိန်းကျော်ရတဲ့ဒီဇာတိုင်းလုံးအလိုက်ဖြတ်မယ်ဆိုပြီးတော့လေပြောထားတာရှိရပေါ့နော်အဲ့ဇာတိုင်းလုံးကလည်းညားရလို့ပြောတယ်အလုံးသမားတုံးစီရနေပေါ့နော်သူတို့အခွန်ဖြတ်မယ်လို့ပြောတယ်အာပြီးတော့ဒီအမိကပေါ့နော်မိကတပါးလေးရှိရလို့ဆိုရင်တော့အခွန်ဆောင်ရမယ်အနှစ်ပါးလုံးရှိရလို့ဆိုရင်တော့၄သိန်းကျော်ရတဲ့အခွန်ဆောင်ရမလို့ဘူးပေါ့နော်ဒီအချက်လက်ကောက်တဲ့အပေါ်မှာပေါ့နော်ဘာတွေအာဆက်ပြီးတော့လုံဆောင်မလဲဆိုတာရောဒီအလုံးသမားတော်များတော့စိုးရိမ်နေတယ်အာမရောက်သေးတဲ့အစိတ်ုံမျိုးလည်းဒီရောက်သေးတဲ့ပေါ့နော်အလို့သမားချင်းချင်းကပြောတာကြီးလည်းကြားရတယ်ပေါ့နော်ဟုတ
်အလို့သမားတွေဝင်ဝေကွန်ပေးဆောင်ရမယ့်ကိစ္စကိုအရင်အစိုးရလက်ထက်ကလေးကကြိုးပမ်းခဲ့တာရှိပါတယ်ဒါပေမဲ့အရက်သားအစိုးရမဟုတ်တဲ့အစိုးရတရက်ကိုအခွန်ဆောင်ဖို့မလိုလားကြောင်းပြည်တွင်းအခြေဆိုင်အလို့သမားအဖွဲ့အစည်းတစ်ခုရဲ့တာဝန်ခံကပြောပါတယ
်အရင်ကဥပဒေရှိပြီးလည်းအဖြစ်မဖြစ်နိုင်ပါဘူးပေါ့အခုမှသူကစားလို့လာရဲ့အားကြောင့်ဒီအသေးသေးကစားလိုက်လို့ဒီလိုဖြစ်လာတယ်လို့အဲတော့ခုန်ပြရမယ်လို့ကတော့တစ်ခါမှဒီဖြစ်နေလို့မဖြစ်ဘူးရဲ့အားကြောင့် ီးဖြစ်တာပေါ့နော်။နောက်တစ်ခုကကျတော့လေဒီပုံပြရမယ်ဆိုရင်လေဒီရတာအစီအလေးဟာလို့ဆိုတော့ပြီးကျင်လေဒီစီးကူရလေဟာလို့မပြီးကျင်ဆိုတော့ဟာလို့ရှိတာပေါ့။အခုကျတော့မဆောင်ကျင်ဘူးပေါ့။
ဆက်ယုံတွေကိုတဆင့်ညွန်ကြားထားပေမဲ့ဆက်ယုံအလို့သမားတွေကိုအခွန်ကောက်ယူမဲ့အသေးစိတ်ကိုတော့စစ်ကောင်စီဘက်ကထုတ်ပြန်လာတာမျိုးမရှိသေးပါဘူး။ပြည်ပရောက်အလို့သမားတွေရဲ့လာစဉ်ဝင်ငွေတွေက25ရာခိုင်နှုန်းကိုအခွန်ပေးဆောင်ရမယ်လို့စစ်ကောင်စီကပြောထားပေမဲ့ပြည်ပရောက်မြန်မာတချို့ကတော့အခွန်မပေးရတဲ့နီးလန်းတွေနဲ့ရှောင်ရှားနေကြပါတယ်။ပြည်တွင်းကအလို့သမားတွေကတော့အခက်အခဲရှိလာနိုင်ကြောင်းတချို့ကပြောပါတယ်။ဆက်ယုံအလို့သမားတွေကလူမှုဖူလုံကြီး900ခန့်နှုန်းကိုလာတိုင်းပေးဆောင်နေရပေမဲ့လူမှုဖူလုံကြီးခံစား권တွေကိုတော့အပြည့်အဝမခံစားရကြောင်းအလို့သမားတွေကပြောနေကြပါတယ်ခင်ဗျာ
VOA ရဲ့သတင်းပေးပို့ချက်တွေ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့အမြင်သဘောထားတွေကိုလည်းစာရေးသားဆက်သွယ်ပေးပို့နိုင်ပါတယ်ခင်ဗျာ bambis@voanews.com ကိုစာရေးပို့ဖိတ်ခေါ်ပါတယ်ခုတော့ time မြေပြိုမှုနောက်ဆက်တဲ့သတင်းကြည့်အောင်ပါဗျာပြခဲ့တဲ့သတင်းပတ်ကုံတုံးကဖြစ်ပွားခဲ့တဲ့ထိုင်းမြေရောက်ယထာလမ်းမြေပြိုမှုမှာပျောက်ဆုံးနေသူတွေရဲ့ရုပ်အလောင်းတွေပြန်တွေ့ပါပြီ။ထိုင်းနိုင်ငံအရှေ့တောင်ပိုင်းအီစန်ဒေတာနခွန်ရစ်ချတ်စီမာခိုင်နဲ့ကတရုတ်နဲ့ထိုင်းနိုင်ငံနှစ်နိုင်ငံဖက်ဆက်ဆောက်လုပ်နေတဲ့မြေရောက်ယထာလမ်းဆောက်လုပ်ရေးလုပ်ငန်းခွင်မှာဩဂတ်လ25ရက်နေ့ညပိုင်းတုန်းကမြေပြိုကျမှုဖြစ်ပွားခဲ့ပြီးတော့မြန်မာနိုင်ငံသား2ဦးနဲ့တရုတ်နိုင်ငံသား2ဦးသေဆုံးခဲ့ရတာပါ။ထိုင်းချေဆိုင်ဗီဒီယိုသတင်းတောက်မအေးမာကသတင်းပေးပို့ထားပါဗျာ။
နခွန်ရစီမခရိုင်ပါချောင်မြို့နယ်မှာတရုတ်ထိုင်းဖက်ဆက်ဆောက်လုပ်နေတဲ့မြေအောင်ယထာလန်းဆောက်လုပ်ရေးလုပ်ငန်းခွင်အတွင်းမြေပြိုကျမှုအတွင်းမှာစိတ်မိနေတဲ့ဆောက်လုပ်ရေးဝန်ထမ်း3ဦးတည်းကမြန်မာတဦးပါဝင်ပြီးသူ့ရဲ့ရုပ်အလောင်းကိုတော့ဩဂုတ်လ29ရက်နေ့ကတွေ့ရှိခဲ့တယ်လို့နောက်ထပ်တရုတ်နိုင်ငံသား2ဦးရဲ့ရုပ်အလောင်းကိုလည်းဒီကနေ့မှပဲရှာဖွေတွေ့ရှိခဲ့ပြီဆိုပြီးထိုင်းပြည်ထရေးဒုတိယဝန်ကြီးนายอนุตินชาวีระกองก็อคุโลပြောสู่ตัวบาระ
ค้นพบเมื่อวาน1รายและค้นพบในวันนี้นะครับแล้วก็ได้นําร่างทั้ง3
วันนี้ก็2อูဒီကနေ့မှာတော့2อูအားလုံးသေဆုံးသွားခဲ့ပါပြီသေဆုံးရသူတွေဟာအသက်ရှူမွန်းကျက်မှုကြောင့်သေဆုံးရတာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့တာပါမြောက်ယထာလန်ပြိုကျမှုမှာပိတ်မိနေတဲ့စောက်လို့ရေးဝန်ထမ်းနောက်ထပ်2อูစလုံးသေဆုံးသွားခဲ့ပြီဖြစ်ကြောင်းထိုင်းပြည်ထရေးဒုတိယဝန်ကြီးကဒီကနေ့မှပဲသတင်းစာရှင်းလင်းပွဲလုပ်ပြီးအတည်ပြုထုတ်ပြန်သွားပါတယ်။တရုတ်နိုင်ငံသားအမျိုးသား2ဦးကတော့မစ္စတာဟူရှောင်းမင်နဲ့မစ္စတာဒေါင်ချင်းလင်တို့ဖြစ်ကြပါတယ်။သူတို့2ဦးစလုံးဟာအသက်ရှူမွန်းကျက်ပြီးတော့သေဆုံးခဲ့ရတာဖြစ်တယ်လို့လည်းပြည်ထရေးဒုဝန်ကြီးနိုင်အနုတင်ကသတင်းတောက်တွေကိုထုတ်ဖော်ပြောဆိုသွားပါတယ်။မြေပြိုကျမှုမှာပိတ်မိနေတဲ့ဝန်ထမ်း3ဦးဟာနိုင်ဤပေါင်း120ကျော်ပိတ်မိနေခဲ့ပြီးကယ်ဆယ်ရေးအဖွဲ့တွေရဲ့ကယ်ဆယ်ရေးလုပ်ငန်းတွေဟာနှောင့်နှေးမှုတွေရှိခဲ့တယ်လို့လည်းဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒီအတွက်တရုတ်နိုင်ငံကကယ်ဆယ်ရေးကျွမ်းကျင်သူအဖွဲ့ဝင်6ဦးကိုဆေးလွတ်ခဲ့တာပါ။မြန်မာတို့အပါဝင်တေဆုံးခဲ့ရသူ3ဦးအတွက်ရသင်ရတိုက်တဲ့ဆုံးရှုံးနှင်နာမှုတွေကိုလည်းအပြည့်အဝကူညီပေးသွားမယ်ဆိုပြီးမြေပြိုကျမှုနေရာကိုရောက်ရှိနေတဲ့ထိုင်းပြည်ထရေးဝန်ကြီးကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင်။
မအေးမှာသတင်းပေးပို့ခဲ့တာပါဗျာ VOA ရဲ့သတင်းတွေအစီအစဉ်တွေပတ်စင်ကဏ္ဍတွေကို VOA website bambis.voanews.com မှာလည်းအချိန်မရွေးပြန်လည်နားဆင်နိုင်ပါတယ်အခုတော့ကျွန်တော်တို့ကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့များသုံးသပ်ရေးသားနေကြလဲဆိုတော့ကြည့်အောင်ပါဦးကျော်စံသားကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်အတိုင်းထုတ်နှုတ်ပြောပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့သူတို့ကပြောပြမယ်အကြောင်းအရာတွေကတော့မြန်မာစစ်ကောင်စီရုရှားရဲ့အကူအညီကိုတောင်းခံတဲ့ကိစ္စတရုတ်ရဲ့မြန်မာနိုင်ငံပေါ်ဩဇာလွှမ်းမိုးမှုနဲ့စစ်ကောင်စီဟာအေအေကိုရင်ဆိုင်ဖို့အတွက်အာဆာနဲ့လက်တွဲနေရဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်။အဲ့ဒီတခါမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့ Is Myanmar Hunter turning to Russia's Wagner as relations with China sour? တရုတ်နဲ့ဆက်ဆံရေးမပြေမလည်ဖြစ်လာတဲ့အတွက်မြန်မာစစ်ကောင်စီဟာရုရှားနိုင်ငံ Wagner ဘက်ကိုဥလှည့်လာသလားဆိုတဲ့ခေါင်းစဉ်နဲ့ဒီ RRD ကဆောင်းပါးတဘူဖြစ်ပါတယ်။ဆောင်မရှင်ကတော့ဗတ်လစ်တန်ဖြစ်ပါခင်ဗျာ ရန်တကိုင်းအုပ်စုမျိုးစုံကိုတွန်းခံတိုက်ခိုက်ဖို့အတွက်စစ်ကောင်စီဟာရုရှားအစိုးရအထောက်ပံ့ခံဝဂနာကျေးဇာတပ်ဖွဲ့ဘက်ကိုဦးလှည့်လာပြီလားဟွန်ဂိုက်ခေါ်တရုတ်သတင်းတော်တစ်ခုမှာအဲ့လိုရေးသားထားတာကိုတွေ့ရတယ်တကယ်လို့မှန်ခဲ့ရင်တော့စစ်ကောင်စီဟာစစ်တပ်ကရေးဆွဲခဲ့တဲ့2008အခြေခံဥပဒေပုံမှန်42ခါခွဲပါနိုင်ငံခြားတပ်ဖွဲ့တွေမြန်မာနိုင်ငံမှာတပ်ဆွဲခွင့်မရှိစေရဘူးဆိုတဲ့တမ်းမြစ်ချက်ကိုသူ့ဖောက်သူဖျားကြပါလိမ့်မယ် ဘဂနာကျေးဇာတက်တွေဟာအာဖရိကတိုက်ဆူဒန်မာလီနဲ့ဘူအာဖရိကသမ္မတနိုင်ငံတို့မှာရုရှားရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ရင်းအာဏာရှင်မျိုးစုံအတွက်အကြံပေးတွေစစ်လက်ကျင့်မှုတွေဖြစ်ဆောင်ရွက်နေကြသလိုမြန်မာပြည်မှာလည်းသင်္တန်းဆရာတွေလူငယ်ရေးဝန်ထမ်းတွေလိုအဆောင်ပြီးတော့လှုပ်လှနိုင်တယ်။တကယ်ကတော့မြန်မာပြည်မှာသူတို့သာခြေလှမ်းမဲ့ဆွေးပိုင်းဖြတ်ထားပြီးသားတခြားဘယ်ပြင်ပအင်အားကြီးနိုင်ငံလာရှင်တော်မှသူတို့လက်မခံဘူး။တကယ်ရဲ့မိတ်ဆွေလိုယူဆနေရတဲ့ရုရှားကိုတောင်လက်ခံမှာမဟုတ်ဘူးလို့လည်းအဲ့ဒီမီဒီယာကဆိုထားပါတယ်။တရှင်ကပူတင်ရဲ့စတော့ကဲချက်ပီဂိုဂျင်ဦးဆောင်တဲ့ဝါဂနာဦးစုဟာပုဂ္ဂလိကစစ်တပ်ဖွဲ့တစ်ခုဖြစ်ပြီးရုရှားအစိုးရရဲ့ယူကရိန်းကျူးကျော်မှုမှာတက်တက်ကြွကြွပါဝင်ခဲ့တယ်။အဲ့ဒီနောက်ရုရှားကာကွယ်ရေးဌာနနဲ့အဆင်မပြေသဘောကျတဲ့အတွက်ရုရှားကိုပြန်လည်ပုံကောင်းဖို့လှုပ်တော့စစ်စပောက်လိုသတ်မှတ်ခံခဲ့ရတယ်။အဲ့နောက်မကြာခင်မှာပဲသူစီလာတဲ့လေရင်ပုံကွယ်ပြီးသေဆုံးသွားခဲ့တယ်။အနာရှင်နိုင်ငံရှုမှလွတ်ဆောင်နေတဲ့ဝက်ဂနာရဲ့လူရက်တွေဟာရက်စက်ကြံရုပ်လှပြီးတရားသားတွေပေါ်လူခွင့်ချူပေါက်တဲ့အတွက်နာမည်ဆိုးသူတွေဖြစ်တယ်။အကြံဖက်ဖွဲ့ဖြစ်တော်တော်များများကသတ်မှတ်ထားတာဖြစ်တယ်။ဆိုတော့မြန်မာနိုင်ငံမှာပါဝင်ပတ်သက်လာရင်လည်းသူတို့ရဲ့အပြုအမူကတော့ပြောင်းလဲစရာအကြောင်းမရှိဘူး။ဒါပေမဲ့မာစစ်ကောင်စီအကြီးအကဲကတော့ပြည်ဆိုင်နေရတဲ့တိုက်ပွဲတွေအတွက်ရုရှားအကူအညီကိုတောင်းခံထားတယ်ကျန်းခိုင်ဖုံဖြိုးရေးပါတီကောင်းဆောင်ခင်ကြီးဟာရုရှားသတင်းဌာနစပူတနစ်နဲ့အင်တာဗျူးတစ်ခုမှာပြောခဲ့တာကဆံမြောက်တိုက်ပွဲမှာပြည်ပဝင်ရောက်ဆွတ်ဖက်မှုတွေကိုစွိုက်ပြီးတော့ဗိုလ်ချုပ်ဖြီးပင်းအောင်လည်းပြောသွားတာကိုကြည့်မယ်ဆိုရင်မဆစ်ကောင်စီအကြီးအကဲဟာမိနဲ့ဆော့ကစားဖို့ကြံကောင်းကြံစည်နေလိမ့်မယ်ဆိုတာတွေ့ရပါတယ်တဲ့ဆစ်ကောင်စီကအပိထားတဲ့ဥစားရေးဝါရီစုစုတွေကိုတရုတ်ဆန်ကြီးဆန္ဒပြပွဲလုပ်စီခဲ့တယ်ဒါကြောင့်လဲတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကနေပြည်တော်လာပြီးတော့နိုင်ငံဆက်ဆံရေးကိုထိခိုက်စေမဲ့ပြောဆိုမှုနဲ့တရုတ်နိုင်ငံအပေါ်သဘုတ်လေလွင့်ပြောဆိုမှုတွေကိုလက်ခံလိုက်မယ်မဟုတ်ကြောင်းဒဲရိုးပဲပြောခဲ့ပါတယ်တဲ့ဂျုံဝူချင်းမြောင်းနိုင်ငံကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားကိုမထိခိုက်စေရပါဘူးဆိုပြီးတရုတ်သံမတ်စစ်ကိုလက်ခံတဲ့အခါမှာပြန်လည်တုံ့ပြန်ပြောကြခဲ့တယ်လို့လည်းထောက်ပြထားပါတယ်ဒီကုံကျုပ်အနေနဲ့ကတော့မြန်မာစစ်ဘုတ်ချုပ်တွေဟာရုရှားနဲ့ဆက်ဆံရေးကောက်မွန်တောင်လုပ်ပြီးတော့တရုတ်အပေါ်မိခိုရမှုတွေကိုဆော့ချဖို့အားထုတ်နေကြတော့တော့ရဆိုင်ပွဲမရှိသေးပါဘူးတေကိုဆန့်ကျင်ဖို့လည်းမတတ်နိုင်ဘူးပြည်ပစီရဲ့ဟိုဘက်ဒီဘက်အလုံးကိုတရုတ်ကပဲလွှမ်းမိုးထားတာဖြစ်တယ်။ဒါကြောင့်အထက်ကပြောခဲ့တဲ့ One Guy 61st Media ရဲ့ရေးသားချက်တွေဟာမှန်ကန်ကြောင်းအတည်ပြုဖို့အင်မတန်ခက်ခဲနေတယ်။ဆိုပေမဲ့ဒီချက်တွေဟာအတူအယောင်တွေသာဖြစ်တယ်ဆိုနိုင်သည့်တိုင်အောင်တရုတ်ကြီးသားလျင်မြမပြည်တွင်းစစ်မှာအဓိကကျတဲ့တစ်ခုတည်းသောပြည်ပအင်အားကြီးနိုင်ငံဖြစ်နေပြီးတခြားဝင်ရောက်ဆွတ်ဖက်မှုတွေကိုလုံးဝလက်ခံလိုက်မှမဟုတ်ဘူးဆိုတဲ့အချက်ပဲဖြစ်တယ်လို့ဆမရှင်ဗတ်တိလက်နာကရေးသားထားပါတယ်ခင်ဗျာ။နောက်ဆက်လက်ပြီးတော့ China in Myanmar How the game changing neighbor would continue to maintain its influence အနိုင်ရဘသူရဲ့အရှင်ဘာကိုတရုတ်ဘယ်လိုဆက်လက်ထင်းထင်းသွားမလဲဆိုတဲ့ခေါင်းစဉ်နဲ့ timsen.org မှာရေးသားထားတာကိုတင်ပြလိုပါတယ်။ဆမရှင်ကတော့သန့်အောင်စိတ်ထပိုင်းဖြစ်ပါတယ်အဓိကအချက်ကိုထုတ်လို့ပြောပြရမယ်ဆိုရင်တရုတ်ရဲ့ချင်းကမှုဟာ state centric diplomacy နိုင်ငံအခြေပြုဒါမှမဟုတ်အစိုးရအခြေပြု diplomacy ဖြစ်တယ်။2017လေပြင်းမှာဂဒါဖီအစိုးရပြုကြတော့အစိုးရကူပြောင်းရေးကောင်စီကိုအစည်းအဝေးပြုကြတဲ့အထက်တရုတ်ဟာနောက်ဆုံးနိုင်ငံဖြစ်တယ်လို့ဆိုပါရယ်။မြန်မာနိုင်ငံမှာနိုင်ငံတော်ကအဓိကကြတဲ့ခြေကံအဆောက်အုံတွေကိုစစ်ကောင်စီကထိန်းသိမ်းချနိုင်ရေးဖြစ်တယ်။နိုင်ငံတကာလေဆိပ်တွေပင်လယ်စည်းကမ်းတွေနိုင်ငံရေးသံရုံးတွေအများအပြားရှိတဲ့ကူတန်ရောင်းဝယ်ရေးမြို့တော်ရန်ကုန်မြို့ကိုထိန်းထားနိုင်စေဖြစ်တယ်။ဒါကြောင့်လည်း SACM လို့ခေါ်တဲ့မြန်မာအရေးအထူးအကြံပေးကောင်စီကစစ်ကောင်စီဟာနယ်မြေတွေကိုထိရောက်ရောမထိန်းနိုင်တော့ဘူးလို့ပြောဆိုပေမဲ့တရုတ်ဟာစစ်ကောင်စီနဲ့ပဲအစင်းမြင့်ဆက်လက်ဆက်ဆံနေတာဖြစ်တယ်လို့ဆိုပါရယ်။2010မှာစစ်အစိုးရရွေးကောက်ပွဲလုပ်ဖို့ကြေညာတော့ကတရုတ်ထောက်ခံခဲ့သလိုအခုလုပ်မယ်ဆိုရက်ရွေးကောက်ပွဲကိုလည်းတရုတ်ကထောက်ခံမှစေကြတယ်။ဒါပေမဲ့ရွေးကောက်ပွဲဟာလက်ရှိပြဿနာကိုအပိတိုင်ပြေလည်နိုင်လိမ့်မယ်လို့ယုံကြည်ရလောက်အောင်တော့တရုတ်ကမအားဘူး။ NRD ကိုဆက်လက်တည်ရှိစေပြီးမြန်မာပြဿနာအတွက်အရေးကြီးတဲ့ဆွေးနွေးဖက်ဖြစ်ယူဆထားတယ်လို့ဆိုပါရယ်။တကယ်တော့မြန်မာပြည်ဟာတရုတ်အတွက်စန်တမန်ရေးနဲ့လုံခြုံရေးအရအုပ်နောက်ချုပ်စရာဖြစ်တယ်။တရုတ်ဩဇာကတဝက်တစ်ပြက်ပဲထိရောက်တယ်။မြေဆုံစီမံကိန်းမှအမြင်ခဲ့တာအကြံသဘောတူချက်ကိုစစ်ကောင်စီကထပ်ထပ်လဲလဲချိုးဖောက်ခဲ့တာတွေကိုဒီအတွက်နမူနာပြထားပါရယ်။အပြင်မဲ့ပြည်တွင်းစစ်အစိမ်းတက်လာတာနဲ့အမြတေဟာဩဇာလွှမ်းမိုးမှုအစီအစဉ်ပြပအင်အားကြီးနိုင်ငံတစ်ခုဖြစ်နေလေဦးမယ်။တစ်ဖက်ဖက်ကတော့ပြတ်ပြတ်သားသားယက်တီမှမဟုတ်ဘူး။စံစရာအမြင်နဲ့ချင်းကပ်နေမှာသာဖြစ်တယ်။သူ့အကျိုးစီးပွားရှိတဲ့နယ်မြေကိုထိန်းချုပ်နိုင်သူနဲ့ဆက်ပြီးအလုပ်လုပ်သွားမှာဖြစ်တယ်။ တရုတ်ပြည်စိတ်နှောင့်ယှက်ဖြစ်စေတာကတော့တိုက်ပွဲတွေဆက်လက်ဖြစ်နေတာပဲဖြစ်တယ်။တခါအွန်လိုင်းလိင်လည်းမှုတွေပြန့်နှံ့လာရင်လည်းတရုတ်နိုင်ငံသားတွေပုံပြီးထိရိုက်နှိမ့်နာကြရရှိတယ်။တရုတ်ဟာအွန်လိုင်းလိင်လည်းမှုကိစ္စကိုဘလောက်အလေးနဲ့ထားတယ်ဆိုတာ2028ကိုကြည့်ရင်သိသာနိုင်တယ်။တရုတ်ပြည်တော်လှန်ရေးအင်အားစုတွေကိုနောက်တစ်ချိန်မှာအစည်းအဝေးပြုလာခဲ့ရင်တောင်ဒီအွန်လိုင်းလိင်လည်းမှုပြဿနာဟာတရုတ်မြန်မာဘက်ဆုံဆက်ဆံရေးအပေါ်မှာအများစွာထိခိုက်နေလိမ့်မယ်ဆိုတာကိုသိထားသင့်တယ်လို့ဆောင်းပိုင်းစင်ကထပ်ပြထားပါခင်ဗျာ။ Army join hands with us against American army advance. AA Truce ကိုတွန့်ပြန်ဖို့အတွက်မြန်မာစစ်တပ်အာဆာနဲ့လက်တွဲချင်းဆိုတဲ့ခေါင်းစဉ်နဲ့ The Diplomat by Somewhat Rogue လည်းပြောပြလိုပါတယ်။ Rajiv Bhattacharya ရေးသားထားဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာအာရခတ်တပ်တော်လက်ကပူးတော်ကိုကာကွယ်နိုင်အောင်အာဆာနက် United Front တပ်ပေါင်းစုတစ်ခုဖွဲ့စည်းခဲ့တယ်။ချီလင်တရင်3535ဘုံမှုစလိုင်းဝင်းထွန်းဟာတခြားစစ်သားတချို့နဲ့အတူပူးစည်းအောင်မကြခင်တရက်မေလ18ရက်နေ့က AAC မှာဖမ်းခံရပြီးဒီပလိုမတ်ကထွန်းဆောင်မေးမြန်းချက်မှာအဲ့လိုပြောခဲ့တာဖြစ်တယ်လို့ Video Finance တို့ကဖော်ပြထားပါတယ်။ဒါဟာသုံးသပ်သူတွေ၊မီဒီယာတွေကမှန်ပြောဆိုနေတာမှန်ကန်ကြောင်းဆက်စည်ပြလိုက်တာပဲဖြစ်ပါတယ်တဲ့။အာဆာန2019မှာမြန်မာအစိုးရအကြံဖက်အဖွဲ့လိုသတ်မှတ်တာခံခဲ့ရပြီးရခိုင်ပြည်နယ်မှာစစ်တပ်နဲ့ရဲစခန်းတွေကိုရဲရဲဆဲဆဲတိုက်ခိုက်ခဲ့တဲ့အဖွဲ့လည်းဖြစ်တယ်။ဘင်္ဂလားဒေ့ရှ်မှာစခန်းတွေထားရှိပြီးကော့ခ်ဆက်ဗီဇာဒုက္ခသည်စခန်းတွေမှာလှုပ်ရှားနေတယ်။ဘူမှုလှိုင်ဝန်းထွန်းကတော့အာဆာနဲ့မဟာမိတ်ဖွဲ့ဟာသရုပ်တိုင်ရင်နဲ့မဆိုင်ဘူး။ထောင်နိုင်ရေးကဘူမှုကြီးနဲ့ဘူကြီးတို့ကလှုပ်ဆောင်လာတာဖြစ်တယ်။အာဆာအတွက်တပ်သားစစ်တွေကိုလည်းပဲအတင်းအဓမ္မသရုပ်ဆူဆောင်းပေးခဲ့ကြတယ်။ရခိုင်ဘုရားဘာသာဝင်တွေရဲ့နေအိမ်အများအပြားကိုမိရှုခိုင်ခဲ့တယ်လို့လည်းသူကဆိုပါတယ်။တကယ်တော့ရစေတောင်ကိုလက်လွတ်လိုက်ရတဲ့မနှစ်ကစပြီးစစ်တပ်ဟာအာဆာနဲ့ပူးပေါင်းဖို့အစီအစဉ်တွေလုပ်ခဲ့တာဖြစ်တယ်။ရိုဟင်ဂျာလူငယ်950ကိုစတင်စင်နှံပေးခဲ့တယ်။စစ်တပ်ဟာအုတ်ချေမှာအပြင်းထန်စိန်ခေါ်မှုတွေခံနေရပေမဲ့ထိပ်ပိုင်လူကြီးတွေကတော့ဒါကိုလေးလူဆူထားကြတယ်။ရခိုင်ပြည်နယ်တစ်ခုလုံးမကြခင်စစ်တပ်လက်အောက်ကလွတ်မြောက်တော့မှဖြစ်တယ်။အင်ဇာလနဲ့အင်အားစုတွေနဲ့ PDF တွေလက်တွဲပြီးတပ်ပေါင်းစုဖွဲ့နိုင်ရင်မြန်မာတိုင်းငံလုံးမှာစစ်ကောင်စီကြဆုံသွားနိုင်တယ်လို့လည်းယူဆကြောင်းဒီဘုံကပြောကြခဲ့တယ်လို့ဆောင်းမရှင်ကဖော်ပြထားပါခင်ဗျာ။အခုနောက်ဆုံးအနေနဲ့ပြောပြလိုတာကတော့ Jakarta Post သတင်းစာရဲ့ခေါင်းကြီးပိုင်းပဲဖြစ်ပါတယ်။ Republic of Indonesia's new Myanmar plan မြန်မာနိုင်ငံအတွက် Indonesia သနတ်နိုင်ငံရဲ့အစီအစဉ် this ဆိုတဲ့ခေါင်းစဉ်နဲ့ရေးထားတာပါ။ Indonesia ဟာအာဆီယံဥက္ကဋ္ဌတာဝန်ယူတဲ့မနှစ်ကမြန်မာအရေးကိုတွတ်တက်မှုရှိအောင်ဆောင်ရွက်နိုင်ခဲ့ပေမဲ့ရာထူးအားအနားယူတော်မဲ့သမ္မတဂျိုကိုဗီဒိုတို့အနေနဲ့ပြည်ပအင်အားကြီးနိုင်ငံသူသဖြင့်တရုတ်နိုင်ငံနဲ့ဆက်သွယ်ပြီးမြန်မာအရေးညီညာရေးရသောအောင်လှုပ်ဆောင်ဖို့ Jakarta Post ကတိုက်တွန်းထားရလည်းဖြစ်ပါတယ်။ဂျိုကိုဗီဒိုတို့ဟာတရုတ်သမ္မတရှီဂျင်းဖင်နဲ့ပုဂ္ဂိုလ်ရေးအရာရင်းမှုရှိသူတို့ဖြစ်တယ်အခုတရုတ်ကမြန်မာပြည်နာအတွက်ထိတိယောက်ထိတွေ့လို့ဆောင်လာတာဟာအတိပဲရှိရှိစဉ်းစားလို့ဆောင်လာတာဖြစ်တယ်။မာစစ်ကောင်စီဟာတွန်လိုင်းအဖွဲ့ရေးစီမှာဆုံးနေနေပြီးနေစအခြေအနေကိုမထိနိုင်တော့တဲ့အတွက်တရုတ်ကစိတ်ပြတ်နေတယ်။တရုတ်အနေနဲ့သူတို့နိုင်ငံသားရဲ့လူမျိုးရေးကိုစိုးရိမ်လာနေတဲ့အခြေအနေဟာမြန်မာပြည်သားညီညွတ်စွာအခြေဆိုင်ရေးအတွက်လမ်းပွင့်နေရာပဲဖြစ်တယ်။ဒီချင်းကအင်ဒိုနီးရှားနိုင်ငံကလည်းတက်တက်ကြွကြွလှုပ်ဆောင်တင်တယ်ဆိုတဲ့သဘောရှိတာကဖြစ်ပါခင်ဗျာ။ကြွရတာကတော့လောက်ပဲဖြစ်ပါရခင်ဗျာနောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါစို့ရဲ့အားလုံးကိုကျေးဇူးတင်ပါတယ
် View American တိုင်းရဲ့ရုပ်သံတဲ့ video ထုတ်လွှင့်မှုတွေကို Nice American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Video season တွေကို line တိုမီတာထုတ်လွှင့်မှုအပြင်ကျို့ရုပ်ရုပ်သံ line နဲ့ကျမတို့ View မြန်မာဝိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ไลโทมีเตอร์เนี่ยพั้นอยู่หน้าสินจริงๆเลยส่วนเนาะ VOA Radio ญาวายซีซั่นကို Radio เนี่ยพั้นอยู่หน้าสินနိုင်တာပါနေ့စဉ် VOA မြန်မာညချင်း Radio ซีซั่นကိုည9:00 นကနေ 10:00 นအထိไลโทมีเตอร์32 kHz 9383ညနဲ့9383ညไลโทมีเตอร์51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးไลโทมีเตอร์190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10:00 ကနေ17:00အထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24:00နားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
VOA စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးလို့ရတဲ့ဆိုရင်တော့ burmesfvoanews.com ကိုရေးသားနိုင်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ပါတယ်ဗျာ။သောတာရှင်တွေဆီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့ဘတ်စင်ကဏ္ဍတွေလှည့်ကြပါပြီ။သုတဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမတင်ဆက်မီမှာအမျိုးသမီးကဏ္ဍနဲ့စတင်ပါမယ်။စတဲ့အနာသိမှုနောက်ပိုင်းမြန်မာနိုင်ငံကနေအိန္ဒိချင်းအိန္ဒိယနိုင်ငံနဲ့ထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်9000ဝန်းကျင်ထိတိုးလာနေတာမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်ချင်းဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ချင်းအမျိုးသမီး Estapha Abhishek ဂျာတို့ကို Mac Computer ထွေးက VOA Studio မှာမေးမြန်းပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ခင်ဗျာ။
VOA အမျိုးသမီးကဏ္ဍကနေချူဆူပါရယ်ဒီတစ်ပတ်မှာကတော့ဒီအိန္ဒိယနဲ့မြန်မာနယ်စပ်ကိုကိုယ်တိုင်သွားရောက်ပြီးတော့အဲ့ဒီမှာရှိနေကြတဲ့ဒီမြန်မာနိုင်ငံကနိုင်ငံရေးစီးရေးပြိပက္ခတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်လေ့လာထားတဲ့ချင်းအမျိုးသမီးသူတေတီနှစ်ယောက်ကိုဖိတ်ခေါ်ထားပါရယ်သူတို့ကတော့ဒါအမေရိကန်ပြည်ထောင်စုမှာ public health လို့ခေါ်တဲ့ဒါလူလူအများပြည်သူဆိုင်ရာကျန်းမာရေးကဏ္ဍတွေကိုအထူးပြုပြီးတော့ဗောနော်လေ့လာထားတဲ့သူတွေဖြစ်ပါတယ်ဒီနေ့သူတို့သွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သူတို့ဘယ်နေရာတွေကိုရှာဖွေတွေ့ရှိခဲ့တယ်လဲသူတို့အနေနဲ့သူတို့ရှာဖွေတွေ့တဲ့အပေါ်မှာဘာတွေဆက်လုပ်သွားမလဲဆိုတာတွေကိုမေးမြန်းသွားမှာဖြစ်ပါတယ်အဲ့တော့ studio မှာရောက်နေတဲ့အမျိုးသမီးနှစ်ဦးကျွန်မကိုအရင်ဆုံးနာမည်လေးတွေမိတ်ဆက်ပေးပါအောင်ရှင့်
Yeah sure thank you for having us
ကျွန်မတို့ကိုဖိတ်ခေါ်ရတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မနာမည်က Esther Pa ပါ
Thank you for having us
ကျွန်မကတော့ Abhishek Ja ပ
ါနာမည်မောပါမင်္ဂလာပါရှင် So basically
ဟုတ်ကဲ့ပါရှင်အစတန်ရဲ့အဘိရှက်အပါဝင်ချင်းမျိုးသမီးလူငယ်သူတေတီလေးဦးပါတဲ့အဖွဲ့ကဒီအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်မှာရှိတဲ့ချင်းဒုက္ခသည်တွေရဲ့အခြေအနေတွေကိုသွားပြီးတော့လေ့လာခဲ့တယ်ဆိုတာကိုသိထားပါတယ်။အမျိုးသမီးတွေဘယ်လိုများစုစည်းပြီးတော့ဒီသူတေသနအစဉ်ကစားကိုလုပ်ဖြစ်ခဲ့ကြတာပါလဲရှင့်။
So we were contacted by the Chin Association of Maryland director Bu Zhou Tumhong and
ဒီသူတေသနာလုပ်ဖို့ Maryland ပြည်နယ်ချင်းလူမျိုးများအဖွဲ့ CAM ရဲ့ director Bu Zhou Tumhong ကကျမတို့ဆက်သွယ်လာတယ်လေ။ကျမရေကဏ္ဍမှာအလုပ်လုပ်နေကြတဲ့သူတွေကိုသူကရှာနေတဲ့အချိန်မှာပဲအားလုံးကအမျိုးသမီးတွေကြီးပဲဖြစ်သွားတယ
်။ Why all women?
ဆိုဘာကြောင့်များအမျိုးသမီးတွေကြီးဖြစ်သွားတာပါလဲ။ဘာကြောင့်လို့ထင်လဲရှင့်
We can say this because women tend to be in healthcare a lot much more than men.
ကျမရေကဏ္ဍမှာအမျိုးသမီးတွေကအမျိုးသားတွေထက်ပိုးပြီးတော့ပါဝင်လှုပ်ဆောင်နေတာကြောင့်လို့ပြောရမယ်ထင်ပါတယ်။ဒါကြောင့်လဲကျမရေပိုင်ပါဝင်လှုပ်နေတဲ့သူတွေကို CAM CAM အဖွဲ့ကလိုက်လံပြီးတော့စူးစီးတဲ့အခါမှာအမျိုးသမီးတွေကြီးဖြစ်သွားတာလို့ထင်ပါတယ်။
So ဒီလိုတွားရောက်ပြီးတော့သူတေသနာလုပ်တဲ့အခါမှာရောအမျိုးသမီးနဲ့ပတ်သက်ပြီးတော့ဘယ်လိုအခြေအနေတွေရှာဖွေတွေ့ခဲ့ပါလဲရှင
့် So there was a lot of issue that is going on within like the women refugee community themselves
အမျိုးသမီးဒုက္ခသည်တွေကြားမှာတော့လိုအပ်ချက်တွေကတော့အများကြီးပဲပေါ့ဥပမာပြောရမယ်ဆိုရင်အခြေခံအကျဆုံးဖြစ်တဲ့စားဖို့တောက်ဖို့တောင်သူတို့မှငွေမရှိကြဘူးငွေမရှိတော့ကျန်းမာရေးစောင့်ရှောက်ဖို့လည်းမတက်နိုင်ကြသလိုတကူရေးတန်ရှင်းဖြစ်တဲ့အခြေခံကြတဲ့အမျိုးသမီးလားစင်သုံးပစ္စည်းဆက်ပြားနဲ့ခေါင်းလျှော်ရည်လိုအသေးမပစ္စည်းတွေဝယ်ဖို့တောင်သူတို့မတတ်နိုင်ကြဘူးလေ
How many refugees are
လက်ရှိမီဇိုရမ်ပြည်နယ်မှာဒုက္ခသည်ဘယ်နှယောက်လောက်ရှိနေပါပြီလဲအမျိုးသမီးဥယေကဘယ်လောက်ရှိမယ်လို့ခန့်မှန်းပါလဲ
So there are roughly around 50,000 refugees and
ကမန်းကြီးဒုက္ခသည်ဥယေက9000ဝန်းကျင်လောက်ရှိတယ်အဲ့ဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေပေါ့
any significant finding about
the women အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားတွေ့ရှိချက်ဘာတွေရှိပါလဲအရေးကြီးသူတို့အတွက်လိုအပ်ချက်ဘာတွေရှိမလဲရှင့်
just as we mentioned recently they don't have pad
they don't have ပြောသားသူတွေပဲပေါ့နော်အမျိုးသမီးလားစင်သုံးပစ္စည်းတွေမရှိကြဘူးတကွေတန်ရှင်ရေးအသုံးဆောင်ပစ္စည်းတွေမရှိဘူးဆက်ပြားခေါင်းလျှော်ရည်ကနေအတွင်းကန်အင်ဂျီနဲ့ဘောင်းမီအစုံအသေးအမွှားလိုအပ်ချက်တွေကလိုအပ်နေတာပေါ့နော
် I also heard that there are
အခုနောက်ပိုင်းဒုက္ခသည်စခန်းတွေမှာကိုဝင်တွေပုံများလာနေပြီးတော့သူတို့အတွက်ကျန်းမာရေးစောင့်ရှောက်ဖို့မရဘူးဆိုတာမျိုးလည်းကျမတို့ဒီဒုက္ခသည်တွေချားနေပြီးတော့ပြန်ချရတာတွေရှိပါတယ်အဲ့လိုလူတွေနဲ့ရောတွေ့ဖြစ်ခဲ့ပါသေးလား
Some of the camps that we visited to will have around 10 to 15 pregnant women.
ဟုတ်ပါတယ်။ကျမတို့တွားခဲ့တဲ့ဒုက္ခသည်စခန်းတွေမှာကိုဝေတွေတွေကစခန်းတစ်ခုမှာအနည်းဆုံး10ယောက်ကနေ15ယောက်အထိရှိပါတယ်။သူတို့အတွက်အကူအညီတွေလည်းအများကြီးလိုအပ်နေပါတယ်။နီးစပ်ရာဒေသန္တရစီကံတွေမှာအကူအညီတချို့ရတာရှိပေမဲ့မလုံလောက်ပါဘူး။ကိုဝေတွေမှမဟုတ်ပါဘူး။တခြားသောအမျိုးသမီးတွေအတွက်လည်းအခက်အခဲတွေရှိပါတယ်။လူဦးရေတိတ်တဲလာတဲ့အတွက်နေရာထိုင်ခင်းကအစကျက်တဲလာပါတယ်။အမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့တီးတက်နေရာမရှိတာမျိုးတွေပါ
I know that
the reason that they are in Mizoram is because they are suffering from depression and anxiety. They are suffering from the same thing that we are suffering from. They are suffering from the same thing that we are suffering from. They are suffering from the same thing that we are suffering from. They are suffering from the same thing that we are suffering
from. So Mizoram welcomed them as a brothers and sister. They share everything that they have with them.
ဟုတ်ပါတယ်။ Mizoram ပြည်သူတွေကတော့ဒုက္ခသည်တွေကိုမိသားစုညီကောင်မောင်နှမတွေလိုမျိုးပဲကြိုဆိုကြတယ်။သူတို့မှရှိတာကိုလည်းမျှဝေသုံးစွဲပေးကြတယ်။ဒါပေမဲ့ခက်တာကမီဇိုပြည်နယ်ကို၌ကိုကရုန်းကန်နေရတာလေ။ပူဆိုးတာကတချို့နေရာတွေမှာဆိုရင်ဒုက္ခသည်ဥယေကဒေသခံဥယေထက်တောင်ပိုများနေတယ်။အဲ့လိုနေရာတွေမှာဆိုရင်စားနပ်ရိက္ခာနဲ့ကုန်ပစ္စည်းမလုံလောက်တာတွေကဖြစ်လာရော
။ So how much
ဒီနေရာနေနဲ့ကုညီပေးပေမဲ့မလုံလောက်ဘူးဆိုတဲ့သဘောနားလည်ပါတယ်။ဆိုတော့အခုလိုအချိန်မျိုးမှာဘိုးဆိုးရအနေနဲ့ဒုက္ခသည်တွေကိုကူညီပေးဖို့ကဘလောက်ထိအရေးကြီးတယ်လို့ပြောနိုင်ပါလဲရှင့
် It is very important because only is through the funding that this reef
တိတ်ကိုအရေးကြီးပါတယ်။ဘာကြောင့်လဲဆိုရင်တော့ဒီဒုက္ခသည်တွေအတွက်ကလောလောဆယ်ငွေစည်းထောက်ပံ့မှုရှိမှသာသူတို့ရဲ့အခြေခံနေထိုင်စားသောက်ရေးလိုအပ်ချက်တွေပြည့်လည်မှာပါ။ဒါပေမဲ့လက်ရှိအထောက်အပံ့တွေကနည်းလွန်ပါတယ်။အခုဆိုရင်အလားသိကလာ၄နှစ်ထဲရောက်လာတဲ့အခါဒေသခံတွေရဲ့အကူအညီကအကန့်အသတ်ရှိလာပါတယ်။ပြည်ပရောက်နီးစပ်ရာဆွေမျိုးသားချင်းတွေရဲ့အကူအညီကလည်းကြာတော့ပန်းလာကြတာရှိပါတယ်။ဆိုတော့အခုလိုအချိန်မှာဗဟုအစိုးရရောနိုင်ငံတကာအတိုင်းအဝန်းရောအကူအညီတွေပပောင်းစုံကလိုအပ်ပါတယ်။ဘလို့ပုံစံနဲ့ပဲဖြစ်ဖြစ်အမေရိကန်အစိုးရရဲ့အကူအညီလည်းလိုအပ်ပါတယ်။
Yeah, let me go back to the report. So,
စင်ကစားနဲ့ပတ်သက်ပြီးတော့တစ်ချက်ပြန်မေးချင်ပါတယ်။အခုလိုဒီဒုက္ခသည်တွေရဲ့ကျန်းမာရေးအခြေအနေလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့အစင်ကစားထုတ်ပြန်ရတဲ့ရည်ရွယ်ချက်နဲ့ဒီလိုမျိုးဒီအစင်ကစားထုတ်ပြန်ဖို့အတွက်ကဘာကြောင့်အရေးကြီးရတာပါလဲ
Health to me is absolutely necessary and important. If you are not healthy,You can't
ဒီမှာကိစ္စဆိုတာကအမတန်မောက်အခြေခံကြပြီးတော့အရေးကြီးတဲ့ကိစ္စပေါ့နော်အလူတယောက်မကျန်းမာဘူးဆိုရင်ဘာမှမလုပ်နိုင်တော့ဘူးကျမတို့အခုလိုနေနေနေရမှာထိုင်ပြီးစကားပြောနိုင်နေဆိုတာကလည်းကျန်းမာနေလို့ပေါ့နော်မကျန်းမာဘူးဆိုရင်ဘာမှလုပ်လို့မရဘူးနောက်တစ်ခုကတော့ကျမကိုယ်တိုင်ငငယ်ကမလေးရှားနိုင်ငံမှာဒုက္ခသည်ဘဝဖြတ်သန်းခဲ့ပြီးတော့လေဒုက္ခသည်တွေအခက်အခဲကိုကောင်းကောင်းနားနေတယ်ကျမအနေနဲ့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ပြီးတဲ့နောက်မှာကိုယ်တက်ကျွမ်းတဲ့ဒီပြည်သူကျန်းမာရေးပညာရဲ့နဲ့ဒုက္ခသည်တွေအတွက်ဘလို့ကျန်းမာရေးလွယ်ချက်တွေရှိနေလဲဘလို့အခုညီလိုအပ်နေလေဆိုတာကိုကိုယ်တိုင်တွားရောက်လေ့လာဆန်းစစ်ခွင့်ရတာအစဉ်ခန်းစာတင်ပြခွင့်ရတာကအမတန်ကိုတမှုရှိရယ
် And also we hope that this report can bring a recommendation to our governments the NGOs
ဒါပြည့်အစဉ်ခန်းစာကနေနိုင်ငံတကာအစိုးရတွေ NGO အဖွဲ့တွေဒေသခံအတိုင်းအဝိုင်းနဲ့ပြည်ပရောက်ချင်းလူမျိုးတွေအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအားလုံးကဒီဒုက္ခသည်တွေကိုဘယ်လိုကူညီပေးနိုင်မလဲဆိုတဲ့အကြံပြုချက်တွေကိုတင်ပြနိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေရရှိလာဖို့မျှော်လင့်ပါတယ်
So now you have recommendations to the international community, to the United States, and also to the host country.
အခုဆိုရင်တော့ဒါအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့အရှေ့အိန္ဒိယနိုင်ငံကိုရောအကြံပြုချက်တွေတင်ပြထားပြီးဆိုတော့ဒါအကြံပြုချက်တွေကတော့အကုန်ထွက်ထားတယ်ပေါ့လေ။ဒါပေမဲ့ဒီနိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးအထက်ကိုအဓိကအကြံပြုချက်ဆိုရင်ဘာဖြစ်မလဲရှင့
် So there is a lack of vaccinations in camp, so we would advocate we want
the law ဒုက္ခသည်တွေအတွက်လိုအပ်နေတဲ့ကာကွယ်ဆေးမရတာတွေရှိနေတယ်။ဆိုတော့ဒီကမ္ဘာတဝန်ကာကွယ်ဆေးရရှိရတဲ့မဟာမိတ်အဖွဲ့ GAVI အနေနဲ့မြန်မာနိုင်ငံက CDM ဆရာဝန်တွေစစ်ကောင်စီစန့်ကျင်ရေးတော်လှန်နေတဲ့သူတွေနဲ့လက်တွဲပြီးတော့ဒုက္ခသည်တွေအတွက်လိုအပ်တဲ့ကာကွယ်ဆေးရရှိဖို့အတွက်နိုင်ငံတကာအတိုင်းအဝန်ကနေပြီးဝိုင်းဝန်းကူညီပေးစီချင်ပါတယ်။
So what would be the next step? Are you guys going to follow up on that?
Okay, ba. အခုချိန်မှာဒါဒုက္ခသည်တွေရှိတဲ့နေရာတွေကိုကိုယ်တိုင်သွားရောက်ပြီးတော့လေ့လာသုတေသနလည်းလုပ်ခဲ့ပြီးအစင်ခန်းစာလည်းထုတ်ပြန်ပြီးတော့ဒါဒီနိုင်ငံတကာမိသားစုနိုင်ငံတကာအတိုင်းအဝန်းတွေကိုလည်းဒီပြန်လဲတင်ပြတာတွေလုပ်နေတယ်ဆိုတဲ့အခါကျတော့ဒါတွေပြီးသွားလို့ရှိရင်နောက်တစ်ဆင့်အနေနဲ့ရောဘာတွေဆက်လုပ်သွားအောင်မလဲရှင့်
Yes, we will continue to advocate for this and also expand our research. The Gene Association of Maryland came.
ဒုက္ခတွေလိုအပ်တဲ့အကူအညီတွေရအောင်စီယုံလှုပ်ဆောင်တာတွေကျမတို့ဆက်လုပ်သွားပါပါ။တစ်ချိန်တည်းမှာလည်းနောက်ထပ်လေးလာစမ်းစစ်တင်ပြတာတွေတိုးချဲ့လုပ်သွားပါမယ်။ Maryland ပြည်နယ်ချင်းလူမျိုးအဖွဲ့ CAM Camp အနေနဲ့အခုကျမတို့သွားခဲ့လုပ်ခဲ့သလိုမျိုးနောက်ထပ်လေးလာသုတေသနလုပ်သူတွေအလုပ်တွေတွေကိုလာမဲ့လာပိုင်းတွေအတွဲနေဆက်ကိုထပ်မံဆင်လွတ်တာသူတွေသနတိုးချဲ့လှုပ်ဆောင်တာတွေဆက်လုပ်သွားမှာပ
ါ Thank you so much for taking your time for this interview ကျေးဇူးအများကြီးတင်ပါတယ်ကုလိုဗီယိုစတူဒီယိုထိလာပြီးတော့မြို့သမီးကဏ္ဍမှာလည်းပါဝင်ဆွေးနွေးပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
ခုတော့မျိုးဗီဇပြောင်းလဲမှုမြန်တဲ့မြောက်ကျောက်အကြောင်းကိုသိပ္ပံတဲ့နည်းပညာကဏ္ဍမှာမတင်ဆက်ခင်သတ္တဆုံးတဲ့ American တခွင်အစီအစဉ်လှည့်ပေးတင်ပါတယ်ဗျရှစ်တောင်အရှာဒေသတွင်းကလူငယ်တွေခေါင်းဆောင်မှုအရေးသွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်ချင်းချင်းကြားကွန်ရက်ဖွဲ့ချိတ်ဆက်မိစေဖို့ရည်ရွယ်ပြီးတော့ American အစိုးရကဝိုင်းစီလီအစီအစဉ်ကို2013ခုနှစ်ထဲကစတင်ခဲ့ပါတယ်ဒီအစီအစဉ်မှာပါဝင်တဲ့စုံဦးတည်ထွင်သူတူလည်းဖြစ်တဲ့မတ်အေးမြတ်မြတ်ဖူကိုကိုအောင်က VOA Studio မှာတွေ့ဆုံမေးမြန်းထားပြီးဒီတစ်ပတ်တက်ဆက်ထားပါတယ်ခင်ဗျာ
အရာဘူးအခုလို VOA ကိုလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့ Princess တက်ပါတယ်ဆိုတော့ဒီအမေရိကကိုအခုဒါဟို American ဆိုရရဲ့ YCL ဆိုတဲ့ program နဲ့ရောက်လာတာပေါ့လေဆိုတော့ဒီ YCL program အကြောင်းနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပြပြော
ဟုတ်ကဲ့YCL program ကတော့ဒီ youth လူငယ်ပေါ့နော်ဒီ Southeast Asia မှာရှိတဲ့လူငယ်အတွက်ကိုဟိုဒီလုပ်ပေးထားတဲ့ American Embassy ကနေလုပ်ပေးထားတဲ့ program ပေါ့သူကကြာတော့ဘယ်လိုမျိုးကြည့်ပါလေဆိုလို့ရှိရင်တင်းတုံးခုပါရပေါ့နော်တင်းတုံးခုမှာဆိုလို့ရှိရင်ဒီ environmental နဲ့ပတ်သက်ပြီးတော့လုပ်နေတဲ့လူငယ်တွေနောက်က civic engagement နဲ့ပတ်သက်ပြီးလုပ်နေတဲ့လူငယ်တွေနဲ့နောက်ကညီမတို့လို့ဒီ social entrepreneurship နဲ့ economic development အတွက်ကိုလုပ်နေတဲ့ဒီအသက်18ကနေပြီးတော့25ကျော်ရှိတဲ့လူငယ်တွေအတွက်ကိုဒီလုပ်ပေးထားတဲ့ exchange program ပေါ့နော်အဲ့လိုပုံစံမျိုးလေးဆိုတော့ညီမတို့ကနေပြီးတော့အကယ်လို့အရွေးခံရပြီဆိုလို့ရှိရင်ဒီ US မှာငါးဘက်သားပေါ့နော်exchange student အနေနဲ့စတင်ခွင့်ရရပြီးတော့ကိုယ့်ရဲ့ဒီ career ပြီးတော့ကိုယ့်ရဲ့ဒီဒီလုပ်နေတဲ့ project တွေအတွက် development အတွက်ကိုပေါ့နော် academic နဲ့ပတ်သက်ပြီးတော့သူတို့ကနေပြီးတော့ supporting ပေးရပေါ့နော်အဲ့လိုပုံစံမျိုးလေး
ဒီမှာ exchange program က၅ဘက်ဆိုတော့၅ဘက်ဆိုတော့ဒီအမေရိကကိုခေါ်လာပြီးတဲ့အခါကျတော့သူတို့ကဟိုဘယ်အကြောင်းနေမှာလိုက်ပြီးတော့ပြလဲနောက်အဓိကဒီအမေရိကနဲ့ပတ်သက်တဲ့ဘလို့အကြောင်းအရာမျိုးတို့ကမိတ်ဆက်ပေးလဲ
ဟုတ်ကဲ့သူရဲ့ဒီ program ရဲ့ purpose ကကြာအဓိက exchange ဆိုတဲ့အတွက်ကြောင့်ဝင်ဒီဒီ Saudi section မှာရှိတဲ့လူငယ်တွေရဲ့ဒီ culture တွေကိုရောဒီ America က culture တွေကို exchange လုပ်စီခြင်းတဲ့ပုံစံမျိုးအနေနဲ့တို့ကလုပ်ထားတဲ့ program ပေါ့နော်ဆိုတော့ဘလို့ပုံစံမျိုးရှိလဲဆိုရှင်ဒီတို့က team form တီးပြီးရော university ရောက်ကွဲသွားတယ်ပေါ့နော်အဲဒါပါတော့ဒီ environmental တို့ပါလို့ဆိုလို့ရှင် environmental နဲ့Victor ဆိုရှင် University of Nebraska နောက်ပြီး Hawaii မှာတော့တင်ရမျိုးရှိတယ်။ညီမတို့ညီမတို့ဒီ Social Entrepreneurship နဲ့ Economic Development တင်းကကြတော့အကြောင်းနှစ်ကြောင်းပေါ့နော် University of Connecticut နဲ့ University of Texas ပေါ့နော် Texas at Austin မှာညီမဆိုရှင် Texas Austin မှာညီမတို့ဒီ UT မှာတင်ခဲ့ရတယ်ပေါ့ဆိုတော့အဓိကကတော့ဒီသူတို့ဒီမှာဆိုလို့ရှိရင်အဲ University ရဲ့ကျောင်းသားလိုမျိုးကိုစတင်လို့ရတဲ့အပြင်ဥမာကိုလုပ်နေတဲ့ project တွေအတွက်ကိုလည်းဘာလို့လဲ academic academic perspective ကနေပြီးတော့အကုန်လုံးကိုအဲ့လိုမျိုးသင်ပြရမျိုးပေါ့နော်သုံးဘက်ကိုစတင်ရရပြီးသွားပြီဆိုလို့ရှိရင်နောက်ဆုံးနှစ်ဘက်မှာဆိုလို့ရှိရင်အဲ့လိုမျိုးဒီတခြား University တွေနဲ့ဒီ unit ထားပါတော့ညီမတို့ဒီ social entrepreneurship team မှာဆိုလို့ရှိရင် University ကနှစ်ခုကိုဆိုတော့အဲ့နှစ်ခုကိုပြန်ပြီးတော့တွေ့ပြီးတော့ Washington DC မှာပြန်တွေ့ပြီးတော့ activities တွေနောက်ကဒီ tour တွေအဲ့လိုမျိုးပါမျိုးရှိပါရဲ့
ဆိုတော့အိမ်မှာအဓိကသူတို့တွေကဘာတွေသင်ပေးလဲ
ဟုတ်ဆိုတော့ဒါကတော့ဆိုစွာပြောလို့တင်းမော်မှာမူတည်သွားတယ်ပေါ့နော်ဆိုတော့ civic ဆိုလို့ရှင်လဲ civic နဲ့ပတ်သက်တဲ့အားမျိုးသင်ရသလိုမျိုးညီမတို့ဆိုလို့ရှင်ကဒီ social entrepreneur ဖြစ်တဲ့အတွက်ကြောင့်လို့ဒီ business နဲ့ပတ်သက်တဲ့အားမျိုးရေသူညီမတို့ဆိုလို့ရှင်ရေဘယ်လိုမျိုးသွားရလဲဆိုရှင်ဒီ Austin မှာရှိတဲ့ဒီ community နဲ့ connect လုပ်ပြီးတော့ business networking sections တွေ join ရနေတော့ pitching တွေဘယ်လိုလုပ်ရလဲပြီးတော့ဒီသူတို့ရဲ့ဒီ America မှာဆိုလို့ရှင်အော်စတင်မှာဆိုလို့ရှိရင်ဘယ်လို business တွေရှိလဲဒါမျိုးကြီးလေ့လာလို့ရရပေါ့เนาะဆိုတော့ညာတော့အဖြစ်ဒီ Southeast Asia မှာကရှိကြတဲ့ business ပုံစံမျိုးရ traditional business တွေ small business တွေပဲဒါပေမဲ့သူတို့စီမားလေ့လာခဲ့ရတဲ့ပုံစံမျိုးတွေကအများသောအဖြစ် tech business တွေ AI နဲ့ပတ်သက်တဲ့ဟာမျိုးကြီးအဲ့လိုအများကြီး innovation ကိုအရင်ပြေးနေတဲ့ဟာမျိုးကြီးကိုလူလေ့လာရရပေါ့เนาะပြီးတော့လဲဒီ grants တွေကိုဘယ်လိုမျိုးရှောင်ပါလဲဘာလို့ဆိုညီမတို့က social business ဖြစ်တဲ့အတွက်ကြောင့်မျိုး business owner တယောက်ပဲမဟုတ်ဘူးပေါ့เนาะဒီ social နဲ့ပတ်သက်တဲ့impact ကိုဘယ်လိုမျိုးလုပ်မှာလဲကိုယ့်ရဲ့ community ထဲမှာ social ကိုဘယ်လောက်ဒီအကျိုးပြုမှာလဲဆိုတဲ့ဟာမျိုးတွေပါ impact တွေပါညီမတို့ကကြည့်ရပြီးတော့မှ innovation နောက်ကလိုက်တယ်အဲ့လိုပုံစံမျိုးတွေပါလေ့လာပြီးတော့တကယ်လည်း implement လုပ်ခဲ့ရတယ်ပေါ့နော
်ဒီနေရာမှာတစ်ခုဖြတ်ပြီးတော့မေးချင်တာကအခုဒီအင်းမြတ်ဘူးကဝိုင်းစလီမှာအရွေးခံရတယ်ဆိုတော့ကိုကဒီစုံဦးတီထွန်းဟိုလုပ်ငန်းပေါ့နော်ဆိုတော့အဲ့ဒါကိုကိုကလုပ်ခဲ့တယ်ဆိုတော့ဒါကိုကိုလူမှုတိုင်းဝမ်းကိုလည်းအကျိုးပြုနိုင်ဖို့အတွက်ဆိုတော့ဟိုမြန်မာပြည်တော့ကဒါတွေလုပ်ခဲ့တာပါလေ
ဟုတ်ကဲ့မြန်မာပြည်မှာတော့ညီမကဒီလက်မှု club story ဒီ art and craft နဲ့ပတ်သက်တဲ့ဒီသင်ယူရေးကိုဒီ tower trade traditional ဒီပညာတွေကိုညီမကနေပြီးတော့လက်မှုပညာကြီးဖြစ်တဲ့ဒီရွှေကြည်ထိုးပန်းစဲမျိုးဒါမျိုးတွေကိုတတ်နိုင်သလားဟိုအလွတ်လေးကူကူတင်လို့ရအောင်ပေါ့နော်ဘာလို့ဆိုပုံမှန်အဖြစ်အကြောင်းတော့ဒီလက်မှုပညာရွှေကြည်ထိုးတွေပါပြီဆိုလို့ရှိရင်တင်ရတာကအချိန်တခုပေးရရဲပြီးတော့ဒါကိုထိန်းသိမ်းဆောက်ရှောက်ဖို့ဆိုလို့ရှိရင်လည်းအကုန်လုံးက business engineering ဒါတွေကိုသွားနေကြရဲ့ဖြာမှာဒီဟာကိုတင်ဖို့အတွက်ကိုရောထိန်းသိမ်းဖို့အတွက်ရောဟိုမဟုတ်အချိန်မပေးနိုင်ကြဘူးပေါ့နော်ဆိုတော့ညီမအနေနဲ့ကကြားတာရို့2နာရီ workshop အနေနဲ့ပြန်ပြောင်းပြီးတော့အဲဒါမျိုးတွေသင်ပေးရမျိုးတွေလုပ်တယ်နောက်တစ်ဖက်မှာကြားတော့လေဒီပြည်တွင်းမှာရှိတဲ့ဒီartisans တွေ artist တွေ product တွေကိုပေါ့နော်ဒီနိုင်ငံခြားမှာနိုင်ငံခြားစီးကွက်မှာရောင်းနိုင်ဖို့အတွက်ကိုညီမကနေပြီးတော့လက်မှု shop ဆိုပြီးတော့လေတွေ့ပြီးတော့လုပ်ခဲ့ပါတယ်အခုဟုတ်အခုလည်းလုပ်နေပါတယ်ရှင်ဟုတ
်ဒီ Texas Tech တူရောက်တဲ့အခါကျတော့ဒါကိုကြောင်းမှာကြတော့ပုံမှန်ចောင်းသားတွေလိုမျိုးစာသင်ခန်းထဲမှာပဲဒါပို့ပြီးတော့သူတို့တင်နေတဲ့ course ကိုကိုယ်ကဝင်ပြီးတော့လေ့လာတဲ့သဘောလား
အဓိကကတော့ညီမတို့အတွက်ကိုတည်တန်းလုပ်ထားရဲဟိုဒီ course ကိုညီမတို့ကတင်ရတာပေါ့နော်ဒါပေမဲ့ဒီတခြားဒီចောင်းမှာရှိရဲဒီ University of Texas လို့ပဲမှာရှိရဲចောင်းသားရင်းနဲ့ဟိုဒီ asset အချိန်ဆက်မိအောင်လို့သူကလို master student master degree ခြံထားတဲ့ student တွေနောက်က bachelor student တွေနဲ့လို cultural ambassador ဆိုပြီးရှိပြီးတော့ညီမတို့နဲ့ဒီ activities တွေလုပ်တဲ့အခါ volunteer တွေလုပ်တဲ့အခါကြာလို့ရှိရင်ဒီအရာចောင်းသားရင်းနဲ့ connection လုပ်ရတယ်ပေါ့နော်အဲ့လိုပုံစံမျိုး
ဆိုတော့အဲ့ဒီဟို Texas ကအစီအစဉ်ပြီးတော့ဟိုနောက်ကြတော့သူတို့တခြားဘယ်တွေရောက်သေးလဲ
။ဆိုတော့အဲ့ဒီ programmer ကညီမတို့ပထမတစ်ပတ်ရောက်တဲ့အချိန်မှာကညီမတို့ကျောင်းနဲ့ပတ်သက်ပြီးတော့ program နဲ့ပတ်သက်ပြီးတော့အဲ့လို community service တွေနဲ့ပတ်သက်ပြီးလုပ်ရတယ်ပေါ့နော်။အဲ့ဒါပြီးသွားတဲ့အချိန်မှာအဲ့ပထမတစ်ပတ်ရဲ့စနေတနင်္ဂနွေမှာကျောင်းညီမတို့ San Antonio နဲ့ Houston ပေါ့နော်။အဲ့လိုညီမတို့သွားလေကြတယ်။သွားလေရတာကအဓိကတော့သူတို့ကဒီ US မှာရှိရဲ့ culture သူကဒီ culture ဒီ activity ပေါ့နော်။အဓိက US မှာဘယ်လိုမျိုးရှိရလဲဆိုတဲ့ဟာမျိုးသူတို့လိုက်ရရဲ့ museum တွေလေ့လာရရဲ့ hosting မှာဆိုလို့ရှိရင်လည်းဒီ hosting food bank မှာ number volunteer သွားလို့ရရဲ့ပေါ့နော်အာသွားပြီးတော့ဒီအစားအသောက်တွေဒီ senior ဒီလူတွေအတွက်ကိုညီမတို့ဒီဒီအစားအသောက် box တွေအဲ့လိုညီမတို့သွားပြီးတော့လုပ်ပေးရတဲ့ဟာမျိုးရှိရဲ့ပေါ့အဲ့ဒါပြီးသွားတဲ့အခါကျတော့ညီမတို့တန်းနေနှစ်ပတ်ကကျောင်းမှာပဲနေပြီးတော့စတင်တာအဲစတင်နေပြီးကျောင်းသွားရဲ့ပြီးတော့ကျောင်းမှာ activities တွေလုပ်တယ်ပြီးတော့အဲ့လိုကိုကအဲ့လိုမျိုးအော်မကြိုင်းချင်ဘူးပေါ့နော်အဲ့လိုသူက optional ထည့်ပေးထားတဲ့ networking section တွေရှိရပါဆိုတော့ညီမတို့က business development နဲ့ဒီ social entrepreneurship ဖြစ်ပေါ့နော်ဆိုတော့အင်းစုံဦးတီထွန်းနဲ့ပတ်သက်ပြီးလားဖြစ်တဲ့အတွက်ကြောင့်သူတို့ကဒီဒီ Austin ကနေပြီးတော့အဲ့လိုအဆက်အသွယ်ချိတ်ဆက်များများရအောင်လို့ပေါ့နော်အဲ့လိုမျိုးလုပ်ပြီးတော့အဲ့လို section လေးတွေဆို join လေးရမ join လေးရပေါ့နော်
UAC Senegal Radio ရုံမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါသေးတယ်။ UAC မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/uabamis ဖြစ်ပါတယ
်။ UAC ကခုထုတ်လွှင့်ပေးနေတဲ့ season ကို bamis.uanews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်။ ဒါပြင်အဲ့ဒီမှာသတင်းတွေစောင်းမတွေတွစ်ဆုံမင်းမြန်ကန်းနေနဲ့သတင်းသုံးသက်ချက်တွေကိုလည်းအချိန်မီဝင်ရောက်ကြည့်နေပါတယ်ဗျာအခုတော့သိပ္ပံနဲ့နိပညာကဏ္ဍအလှည့်ပါအာဖရိကဒေသမှာကူးစက်ပြန့်ပွားနေတဲ့ Npox လို့ခေါ်တဲ့မြောက်ကျောက်ယောဂအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဩဂတ်လလယ်မှာကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ရပါတယ်ကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ကွန်ဂိုနိုင်ငံမှာဒီမြောက်ကျောက်ဗိုင်းရပ်စ်ပိုးရဲ့မျိုးဗီဇပြောင်းလဲရှင်သန်မှုဟာလည်းထင်တာထက်ပိုပြီးမြန်းနေတာတွေ့ရပြီးပိုးမျိုးစိတ်တက်နဲ့ပတ်သက်လို့မသိတာတွေများနေသေးတာကြောင့်မှတ်မိကုသနေရတယ်လို့လည်း WHO ကသိပ္ပံပညာရှင်တွေကပြောပါတယ်အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကတင်ပြပေးပါမယ်ခင်ဗျာ
မြောက်ကျောက်ယောဂကူးစက်ပြန့်နှံ့မှုအခြေအနေဟာစိုးရင်စရာဖြစ်လာတဲ့အတွက်ဩဂတ်လ14ရက်နေ့မှာWHO GK Tedros Ghebreyesus ကကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပြီးပူးပေါင်းဆောင်ရွက်ဖို့အတွက်ပန်ကြားလိုက်ပါတယ
် The detection and rapid spread of a new clade of Mpox in
Congo နိုင်ငံအရှေ့ပိုင်းမှာ Mpox မြောက်ကျောက်မျိုးစိတ်တစ်ကူးစက်ပြန့်ပွားမှုသိပ်မြန်နေတာကိုတွေ့ရပါတယ်အရင်ကကူးစက်မှုမရှိခဲ့တဲ့သူ့ရဲ့အိမ်နီးချင်းနိုင်ငံတွေမှာပါကူးစက်နေတာကိုတွေ့နေရပါတယ်ဒါဟာတခြားဒေသတွေကိုပါကူးစက်ပြန့်နိုင်ခြေရှိနေတာကြောင့်ဒီရောဂါပြန့်နှံ့ဖြစ်ပွားမှုကိုတားဆီးဖို့နဲ့အသက်တွေကိုကယ်တင်နိုင်ဖို့နိုင်ငံတကာကနေပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါတယ်
။ကွန်ဂိုနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့ Mpox မျိုးစိတ်တဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေလေ့လာတဲ့အခါမှာဒီပိုးမျိုးစိတ်ရဲ့ပြောင်းလဲရှင်သန်မှုဟာမျှမှန်းထားရတဲ့သိပ်ညံနေတာတွေ့ကြရတာပါ။ဒါပေမဲ့ဒါကိုလေ့လာဖို့ပစ္စည်းကရိယာကောင်းကောင်းမရှိတဲ့အပြင်သူရေတနာအတွက်အထောက်ပံလဲကောင်းကောင်းမရတဲ့အတွက်မှန်ပြီပဲကုသပေးနေရတယ်လို့နီဂျာဒယ်တာတက္ကသိုလ်ဆေးရုံကကူးစက်ယောဂါအထူးကဆရာဝန်ကြီးဖြစ်တဲ့ WHO ရဲ့ Mpox အရေးပေါ်ကော်မတီဥက္ကဋ္ဌဒေါက်တာဒီမီအိုဂိုနာကပြောပါတယ
် We are still walking blindly in Africa we don't
have Africa မှာဒီယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမှန်ပြီတော့ကုသနေရတဲ့သဘောပါMpox ရဲ့သဘာဝလက္ခဏာတွေကူးစက်နိုင်စွမ်းတွေအန္တရာယ်ရှိတဲ့အချက်တွေကိုသိဖို့လိုပေမဲ့မသိပဲဖြစ်နေပါတယ်ကြေးရေးကြည့်တာကကိုလုံနိုင်တဲ့အတိုင်းတာကိုကိုတိဖို့လိုပါတယ်ယောဂတစ်ခုကိုတိုက်ဖြတ်ဖို့ကြိုတင်ကာကွယ်ရေးနီးစနစ်ချတဲ့နေရာမှာဖြစ်စီပုံစံဆွဲတဲ့နေရာမှာဖြစ်စီဒီယောဂအကြောင်းကိုနားလည်ထားဖို့လိုပါတယ်ကျွန်တော်တို့အနေနဲ့ဒီယောဂကိုပိုနားလည်လာအောင်သူ့အကြောင်းသိလာအောင်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့လိုနေပါတယ
်ဟုတ်ပါတယ်ဒီ virus ပိုးနဲ့ပတ်သက်ပြီးမသိသေးတဲ့အချက်လက်တွေကသိများနေတာပါဒီ virus ပိုးသက်ရောက်မှုဟာဘယ်လောက်ပြင်းထန်လဲဘယ်လိုကူးစက်တယ်ဆိုတာတွေကိုတည်တည်ချာချာမတည်သေးတဲ့အတွက်သူ့ကိုထိန်းချုပ်နိုင်မှုကြိုးစားရမှာအခက်အခဲဖြစ်နေတယ်လို့အာဖရိကဥရောပနဲ့အမေရိကန်ပြည်ထောင်စုကသိပ္ပံပညာရှင်ဒါဇင်ဝဲလောက်ကပြောကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။မြောက်ကျောက်လိုအများသိကြတဲ့ Mpox ယောဂါဟာအာဖရိကတိုက်ကနိုင်ငံတချို့မှာ1992တွေကတည်းကလူမှုကျန်းမာရေးဆိုင်ရာပြဿနာတစ်ရပ်ဖြစ်နေရှိခဲ့ပါတယ်။ဒါပေမဲ့2022နိုင်ငံအတော်များများမှာကူးစက်ဖြစ်ပွားလာတဲ့အချိန်ထိကဘာကတိတ်ဂရုမစိုက်ပဲထားခဲ့ကြတာပါအဲ့ဒီအချိန်ကလည်းဒရူးရှိုကကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေကြေညာခဲ့တာဖြစ်ပြီးနောက်10လလောက်ကြာမှတော့ဒီအရေးပေါ်အခြေအနေကိုရုပ်သိမ်းပေးခဲ့ပါတယ်ဒါပေမဲ့အာဖရိကဒေသမှာတော့ဒီရောဂါဖြစ်ပွားမှုကဆက်ပြီးတိုးနေစေပါအခုတော့မျိုးစိတ်တစ်ခုဖြစ်တဲ့ clade 1B ဖြစ်နေပြောင်းလဲလာပြီးကွန်ဂိုနိုင်ငံမှာအလင်းမြန်ကူးစက်ခဲ့တဲ့အပြင်အင်းနီချင်းနိုင်ငံတွေကိုပါကူးစက်စေတာကြောင့်အရေးပေါ်အခြေအနေထက်ကြီးညာရတာဖြစ်ပါတယ်။ Mpox ယောဂါဖြစ်ပွားသူမှာအပြားတက်တဲ့လက္ခဏာမျိုးတွေ့ရတယ်လို့အနာရီဖြစ်ပြီးဒီပီတဲ့အနာရီကနေတခြားလူကိုသေစေတဲ့ယောဂါတွေပါဝင်လာတတ်တာပါ။ကွန်ဂိုမှာ clade 1အမျိုးအစားရော clade 1B အမျိုးအစားပါပြန့်နှံ့နေတာဖြစ်ပြီးလူပေါင်း 18,000 ကျော်အကူးစက်ခံရပြီးဒီနှစ်ထဲမှာပဲသေဆုံးသွားသူက655ယောက်ရှိနေတယ်လို့ WHO ကကြေညာပါတယ်။ပြီးခဲ့တဲ့လထဲမှာပဲတခြားအာဖရိက၄နိုင်ငံမှာ clade 1B ဖြစ်ပွားသူ222ယောက်ရှိကြောင်းအတည်ပြုနိုင်ခဲ့ပြီးဆွီဒင်နဲ့ထိုင်းနိုင်ငံတွေမှာတော့တယောက်စီတွေ့ခဲ့ပါတယ်။အာဖရိကကနေခီးသွားသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီရောဂါကူးစက်မှုမကြုံရသေးပေမဲ့ဖြစ်လာရင်ကုသဖို့ဝေဘာကြီးဆေးရုံမှာပြင်ထားကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီမြောက်ကျောက်ယောဂါဟာလင်းဆက်ဆံရကနေတဆင့်ကူးနိုင်တယ်လို့2018မှာပထမဆုံးသတိပေးခဲ့သူကဒေါက်တာဟိုဂိုနာဖြစ်ပါတယ်။အာဖရိကမှာမှန်ပြီးကူးနေရချိန်မှာပဲဒီပိုးရှင်သန်ပြောင်းလဲမှုသိပ်မြန်တဲ့အတွက်စိတ်ပူစရာဖြစ်လာတယ်လို့ပြောပါတယ်
။ Mpox is evolving rapidly. The fact that
Mpox ye pyaung le shin tan nong ga tait ko myan ni ba de. Clade 2B virus dong ga myu sait tit phit la bu 9 net law cha bin me. Aku clade 1 ga raw myu sait tit phit da tait myan ma de. Naw tha ba myu sait tit twi that phit la me. Naw myu sait tit twi ma ba ri shu shu thui thui phit la nai me so da mhan lo me ya be phit ni ba de.
Nigeria ma twi ya de po ha clade 2B phit pi a twin pyaung mo twa 9 net ga ne a the a chain cha ga ba de. သူက2022မှာကူးစက်ပြန့်ပွားတာဖြစ်ပေမဲ့ Clade 1B ကတော့တစ်နှစ်တောင်မပြည့်ခင်မှာအလားတူကူးစက်ပြန့်ပွားတာပါ Mpox virus နဲ့ကြောက်ရောဂါဟာ Orthopox virus မျိုးရင်းတူဖြစ်ပါတယ်ဒီကြောက်ရောဂါကိုလွန်ခဲ့တဲ့အနှစ်90လောက်ခရဲကကာကွယ်ဆေးထိုးပြီးအမြင့်ဖြတ်နိုင်ခဲ့ပါတယ်အခု Clade 1B ကတော့2023 September လလလောက်မှာစဖြစ်လာပြီးလူတွေမှာကူးစက်တာတွေ့လာတာပါ Mpox virus ဟာအတွင်ပြောင်းဖို့တိတ်နှေးတတ်ပေမဲ့အခုဖြစ်ပေါ်တဲ့မျိုးစိတ်တိတ်ကတော့ပြောင်းလဲမှုမြန်ပါတယ်။အရင်ကဒီရောဂါဖြစ်နေတဲ့တိရစ္ဆာန်နဲ့ထိတွေ့မှလူကိုကူးတာဖြစ်ပြီးအမျိုးအစားက Clade 1A ပါ။အဆင့်ပြောင်းသွားတဲ့ Clade 1B နဲ့ 2B တို့ကတော့လိန်ဆက်ဆံရာကနေတဆင့်ကူးဆက်တယ်လို့တောင်အာဖရိကကူးဆက်ရောဂါအထူးကအာဖရိကဒေသကူးဆက်ရောဂါကာဝယ်ထိန်းချုပ်ရေးဗဟိုဌာန CDC ရဲ့ Mpox ရောဂါဆိုင်ရာအကြံပေးကော်မတီအကြီးအကဲSalim Abdul Karim ga pyo ba de.
I'm concerned because this is now a sexually
chuno sait pu ni da ga do di yoga ga lein sat san ya ga ni ku set de yoga phit la ni bi Africa ma ga de lo myo ku set yoga re blo pyan twa nai ne so da le twi ga ya da chaung ma. Chuno lu ye taung Africa nai ngan ma de pyan bwa nai de shi ni ba de. Di lo pyan ma twa aw ka gwe bo a long wan wen lou saung mo lu de lo a chin ni so ma la kin ka gwe yee ko aku bae sa bi lou pho lu ba de.
Congo maအမျိုးသမီးလိန်ဖြောပြေးလို့တာအများစုမှာ clade 1 တွေဖြစ်ပွားတာတွေ့ရပြီးယောဂရှင်ကနေသားသမီးတွေကူးစက်တာကိုလူများစုပြုံနေထိုင်ရတဲ့ဒုက္ခသည်စခန်းတွေမှာရောဘူရွန်ဒီနိုင်ငံမှာပါတွေ့နေရပါတယ
်။ You know many countries in Africa have a tuberculosis.
Africa ကနိုင်ငံတော်များများမှာ TB အဆုတ်နာယောဂပြဿနာရှိပါတယ်။ TB ယောဂကိုထိန်းချုပ်တယ်လို့ဒါကိုထိန်းချုပ်ရမှာပါ။ဘာယောဂါဆိုတာကိုခွဲခြားသတ်မှတ်ဖို့ယောဂဖြစ်နေသူနဲ့ထိတွေ့သူနောက်ခြေအခံလိုက်ဆက်သွယ်ဖို့ကာကွယ်ဆေးထိုးဖို့နဲ့စောင့်ကြည့်ဖို့အပြင်ကုသပေးဖို့နဲ့ယောဂဖြစ်သူနဲ့ထိတွေ့နေသူတွေယောဂမရအောင်ကာကွယ်မှုတွေပေးဖို့ဖြစ်ပါတယ
်အထူးသဖြင့်ကလေးငယ်တွေကိုဝန်ဆောင်မိခင်တွေကိုခံအားနည်းသူတွေမှာကူးစက်ဖို့လွယ်တယ်လို့တေဆုံတဲ့အထိအန္တရာယ်ပေးနိုင်တယ်လို့ဒရီရိုကသတိပေးပါတယ်ဒါပေမဲ့ဒီယောဂအတွက်လည်းကာကွယ်ဆေးတွေရှိနေပြီဖြစ်တဲ့အတွက်ထိန်းချုပ်နိုင်မယ်လို့မျှော်လင့်နေတယ်ဆိုတာတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင
်။ VOA season တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA ရဲ့စနေမနက်ခင်းအစီအစဉ်တွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်ညာ။အခုတော့ကျွန်တော်တို့ရဲ့မနေ့ကအစီအစဉ်လေးလည်းပြီးဆုံးခါနီးပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လဲစူးစီးပြီးတော့အချင်းချင်းတင်ပြပါမယ်ခင်ဗျာဂါဇာတောင်ပိုင်းကရာဖာဆေးရုံအတွက်ဆန္ဒရိုက်ခါနဲ့လောင်စာဆီပို့ပေးတဲ့ရင်တန်းရဲ့ထိတ်ဆုံးကကားတစီးကိုအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်းလေးဦးသေဆုံးခဲ့တယ်လို့ American အခြေစိုက်ဒုက္ခသည်အကူအညီပေးအဖွဲ့ ANRA ကတောက်ကြနေမှာကြေညာချက်ထုတ်ပါတယ်ဒီရင်တန်းဟာဂါဇာကိုဝင်ဖို့ခရမ်ရှန်လွန်နယ်စပ်ကိတ်ကနေဖြတ်ခွင့်ရပြီးမှတိုက်ခိုက်ခံရတာပါရုရှားကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းကိုလက်နက်တွေပေးမယ်လို့ကတိပေးထားတဲ့အချိန်ပို့ပေးကြဖို့ယူကရိန်းရဲ့မဟာမိတ်နိုင်ငံတွေကို EU ဥရောပသမဂ္ဂကာကွယ်ရေးဝင်ကြီးတွေကတောက်ကြနေဘရက်ဆယ်မှာပြစ်လုတဲ့အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်ယူကရိန်းနိုင်ငံသားရေးဝင်ကြီးကလည်းယူကရိန်းတပ်တွေအနေနဲ့ရုရှားပိုင်တဲ့ထက်ကပြစ်မှတ်တွေကိုပြစ်ခတ်ခွင့်တားမြစ်ထားတာကိုရုပ်သိမ်းပေးဖို့ဗြိတိန်နဲ့အမေရိကန်ကိုပန်ကြားခဲ့ပါတယ်ဂျပန်နိုင်ငံမှာတော့တရုတ်ရဲ့ချင်းချောက်မှုအန္တရာယ်တိုးလာနေတာပေါ့တာစီကာဝေးတိုးမြင့်နိုင်မှုလာမယ့်နှစ်ထဲမှာကာဝေးအသုံးစစ်ကိုအမေရိကန်ဒေါ်လာ59ဘီလီယံနဲ့ညီမျှတဲ့ဂျပန်ယန်ငွေ 8.5 ထရီလီယံချထားပေးဖို့ကာဝေးဝန်ကြီးဌာနကတောင်းဆိုထားပါတယ်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ပြီးခဲ့တဲ့လကအကြောင်းသားတွေဥဆောင်တဲ့လူမှုဆန္ဒပြမှုတွေအတွင်းဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့ဂျားပြတ်အစိုးရရဲ့ပန်ကြားမှုကြောင့်အချက်လက်စုံစမ်းရေးအဖွဲ့ဆင်းလုံးမှဖြစ်ကြောင်းကုလသမဂ္ဂလူခွေရုံးကတောက်ကြနေမှာပြောပါတယ်ခင်ဗျာထိတ်တန်းသတင်းအချင်းတွေကတော့ဒီလောက်ပါပါခင်ဗျာအခုမနေ့ကအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်ဗျာ ရုပ်သံဒါရိုက်တာကတော့ Morris Cotton ဖြစ်ပါတယ်။ကျွန်တော်ကတော့စီစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ်ဗျာ။ VOA American အသံရဲ့စနေနေ့အစီအစဉ်တွေကို VOA website, YouTube, Facebook စာမျက်နှာတွေပါဝင်ကြည့်ရှုအားပေးခဲ့ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်။ကျွန်တော်တို့ရဲ့ဒီမနေ့အစီအစဉ်ကိုဒီမှာပဲဆုံးသတ်ပါကြခင်ဗျာ။တော်တော်ရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းပါစေ။